Welcome to the Voice of America in Burmese.
မနက်ခင်းမှာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2019ဇန်နဝါရီလ29ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးပါပါအမေရိကန်နဲ့မက္ကဆီကိုနိုင်ငံရဲ့နယ်စပ်မှာတတိုင်းတိဆောက်ဖို့အတွက်ကုန်ကြငွေကိုမက္ကဆီကိုနိုင်ငံကတင်သွင်းကုန်တွေပေါ်မှာအခွန်20ရာခိုင်နှုန်းကောက်ခံပြီးပေးသွားမှာဖြစ်ကြောင်းသမ္မတတက်ထရမ်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှဝန်ကြီးသစ်မရောက်ခင်မှာပဲအကြီးတန်းတာဝန်ရှိသူ4ဦးနှုတ်ထွက်သွားပါပြီ။ဖိလစ်ပိုင်မှာတော့စစ်ခြေစိုက်စခန်း4ခုမှာအဆောက်အဦတွေတိဆောက်မှုနဲ့အဆင့်မြင့်မှုတွေလုပ်သွားဖို့ရှိတယ်လို့အမေရိကန်ဘက်ကလုပ်သွားမှာဖြစ်ကြောင်းဖိလစ်ပိုင်ကာကွယ်ဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှန်လားလဲ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်နေနားဆင်ကြားမှာကမကြခင်ကျင်းပတော့မဲ့ဂျားဖြက်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဥက္ကဋ္ဌဦးလာသိန်းက VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာဘာတွေပြောကြားခဲ့ပါသလဲတခါစီရင်တင်းမာမှုတွေဖြစ်နေတဲ့မွန်ပြည်သစ်ပါတီနဲ့ KNU ကြားဘာတွေသဘောတူညီချက်ရရှိခဲ့တယ်လဲ
ဒီလိုမျိုးတော့လာလောက်ရှားတဲ့ကောင်မလုံးလုံးလတ်လတ်နဲ့ဒီချမ်းချမ်းဆွာလာလောက်ရှားဒီလောက်ကန်ရှားတာကိုတော့ကျွန်တော်မွန်ပြည်သစ်ပါတီကရော KNU ဆက်ကပါနောက်ချက်ပါတီမျိုးမျိုးလေးရပါ
အခုလိုပြောကြားချက်တွေနဲ့အတူမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့အမြင်တွေနဲ့ Saudi Arabia နိုင်ငံမှာမြန်မာနိုင်ငံကလာရောက်သူတွေပေါ် Saudi Arabia ကဘလို့အခွင့်အထူးတွေပေးခဲ့တယ်လဲဆိုတာတွေကိုအခုမနေ့မှပြောပြသွားဖို့ရှိပါတယ်ရှင်။ဒါတွေကိုမပြောခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မုံကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာသမ္မတအသက်ဒေါနယ်ထရမ့်တက်လာပြီးရက်ပိုင်းအတွင်းမှာပဲမက္ကဆီကိုနိုင်ငံနဲ့ဆက်ဆံရေးအဆင်မပြေဖြစ်စေခဲ့တဲ့နယ်စပ်တိုင်းတိဆောက်ရေးအတွက်ကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကတင်သွင်းကုန်တွေပေါ်မှာအခွန်ငွေ20ရာခိုင်နှုန်းကောက်ခံဖို့အတွက်သမ္မတထရမ့်ကလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရကပြောကြားလိုက်ပါတယ်အခုလိုအခွန်တိုးပြီးကောက်ခံလိုက်ရင်တစ်နှစ်ကိုဒေါ်လာ10ဘီလီယံရမှာမို့တိုင်းအတွက်ကုန်ကျငွေရနိုင်မယ်လို့အင်ဗျူပြောခွင့်ရရှောင်းစပိုက်ဆာကကျက်တဲ့ပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်အခုလိုခွန်သိက်ကောက်ခံမှုကိုအခွန်ခဆန်ရံပြုပြင်ပြောင်းလဲလုပ်ငန်းရဲ့တစိတပိုင်းဖြစ်နေထရမ့်ကထည့်သွင်းဖို့လိုလားနေတာဖြစ်ပြီးဒါကိုလွှတ်တော်ကပထမဆုံးအတီးပြုတ်ပေးဖို့လိုအောင်မှာမို့ဒီတိုင်းဆဆောက်ဖို့အတွက်ငွေဘယ်ချိန်ရလာမယ်ဆိုတာတိတိကျကျမသိရသေးဘူးလို့လည်းစပိုက်ဆာကပြောပါတယ်အခွန်ထမ်းအမေရိကန်တွေကဒီတိုင်းအတွက်ကုန်ကျငွေကိုကနဦးဆက်ရဖို့ရှိပြီးဒါဟာဒေါ်လာ15ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်တတိုင်းအတွက်မက္ကဆီကိုကမပေးဘူးလို့ညင်းနေလာနေစရာမလိုပါဘူးလို့ထရမ့်ကပြောခဲ့ပြီးတဲ့နောက်မှာပဲချက်တဲ့ပရင်းနေအစောပိုင်းမှာတော့မက္ကဆီကိုသမ္မတအန်ရီကီပန်နီယာနီတိုကရှေ့သတင်းပတ်တဲ့ဝါရှင်တန်ဒီစီမှာသမ္မတထရမ့်နဲ့တွေ့ဆုံဖို့ကိုပယ်ဖျက်ခဲ့တာဖြစ်ပါတယ်ရှေ့သတင်းပတ်တဲ့တွေ့ဆုံမှုစီစဉ်ထားတာကိုမက္ကဆီကိုသမ္မတနဲ့သူကိုယ်တိုင်ကနေပယ်ဖျက်ဖို့သဘောတူခဲ့တာလို့လည်းသမ္မတထရမ့်ကပြောပါတယ်မက္ကဆီကိုကအမေရိကန်ပြည်ထောင်စုကိုမျက်မျက်တက်တာမဆက်ဆံမှုလေးစားမှုမရှိဘူးဆိုရင်တွေ့ဆုံမှုကအကျိုးရှိမှာမဟုတ်တဲ့အတွက်နောက်တလန်းပြင်ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်မက္ကဆီကိုနိုင်ငံရဲ့စီးပွားရေးဟာအမေရိကန်ကိုတင်သွင်းကုန်တွေပေါ်မှာအဓိကဖြစ်နေတာမို့တကယ်လို့ဒီခွန်ကောက်ဖို့ကိစ္စအတိပြုတ်ခဲ့ပြီးဆိုရင်မက္ကဆီကိုကလက်ခံမခံတိတ်တိတ်ချာချာမသိရသေးပါဘူး
EU ယောဘသမဂ္ဂတွေကနေပြီးဗြိတိန်နိုင်ငံထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေစတင်နိုင်မယ့်ဥပဒေကြမ်းကိုဗြိတိန်အစိုးရကကြာတာရင်းနေတုန်းကထုတ်ပြန်လိုက်ပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးပါလီမန်မှာရှေ့သတင်းပတ်ကြရဲ့အခြေအတင်ဆွေးနွေးကြမှာမို့ဥပဒေကြမ်းကိုကြေလည်အောင်ဖတ်ဖို့အချိန်သတင်းနှစ်ပတ်တောင်မရဘူးလို့အတိုက်ခံလေဘာပါတီကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။ EU ရဲကနေဗြိတိန်ထွက်မှာကိုစန့်ကျင်နေကြသူတွေကိုဝန်ကြီးချုပ်ထရီဆာမေးအစိုးရကတမင်အချိန်အလုံးလောက်မပေးဘူးလို့ဝေဖန်နေကြပါတယ်။EU စာချုပ်အပိုက်90ပါသဘောတူညီချက်အတိုင်း EU ရဲကနေနှုတ်ထွက်ဖို့တရားဝင်နှုတ်ထွက်စာတင်မယ်ဆိုရင်ပါလီမန်မှာထောက်ခံမှုရဖို့လိုအပ်တယ်လို့ဗြိတိန်တရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးနှစ်ရက်ကြာမှာပဲဥပဒေကြမ်းကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံကို EU ရဲကနေနှုတ်ထွက်ဖို့အတွက်ပြီးခဲ့တဲ့ဇွန်လကလုပ်ခဲ့တဲ့ Brexit ဆန္ဒခံယူပွဲမှာ400ခိုင်နှုန်းအသာနဲ့မဲပေးဆုံးဖြတ်ခဲ့ကြတာပါဆန္ဒခံယူပွဲရလဒ်ကမဖြစ်မနေလိုက်နိုင်စရာမလိုတဲ့အတွက်နှုတ်ထွက်မှာကိုကန့်ကွက်နေကြသူတွေကဥပဒေကြောင်းကနေစိန်ခေါ်နေကြတာဖြစ်ပါတယ်ဗြိတိန်ပြည်သူတွေက EU ရဲကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြပြီဖြစ်တဲ့အတွက်တရားဝင်နှုတ်ထွက်စာကိုမက်လာကုံမှာတင်နိုင်ဖို့ဥပဒေကြမ်းကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ Brexit ဆိုင်ရာဝန်ကြီး David Davis ကပြောကြားခဲ့ပါတယ်။စာပိုက်နှစ်ခုသာပါတဲ့အဲ့ဒီဥပဒေကြမ်းနဲ့မှာ EU ရဲကနေဗြိတိန်နှုတ်ထွက်မဲ့ဆန္ဒကိုဝန်ကြီးချုပ်မေကအသိပေးပါတယ်ဆိုတဲ့စာသားပါဝင်ပါတယ်။ဥပဒေကြမ်းနဲ့ပတ်သက်လို့ January 31ရက်နေ့မှာအခြေအတင်စတင်ဆွေးနွေးကြမှာဖြစ်ပါတယ်။ အချိန်နှစ်နှစ်လောက်ကြာမယ်လို့ခန့်မှန်းရတဲ့နှုတ်ထွက်တဲ့လုပ်ငန်းစဉ်တွေကိုဝန်ကြီးချုပ်မေကမတ်လ31ရက်နေ့နောက်ဆုံးထားပြီးတော့စတင်နိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံကြီးဌာနရဲ့အခြေခံစီမံခန့်ခွဲရေးအဖွဲ့ကတာဝန်ခံအရာရှိ၄ဦးဟာသမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့နိုင်ငံခြားရေးဝန်ကြီးကိုအထက်လွှတ်တော်ကအတည်ပြုပြီးတာဝန်လွှဲပြောင်းယူရမယ်ခန့်မှန်းရမတိုင်မီမှာပဲနှုတ်ထွက်သွားပါပြီ။ဒါဟာပုံမှန်လုံရုပ်လုံစင်မဟုတ်တယ်လို့တိုက်ဆိုင်မှုလည်းမဟုတ်ဘူးလို့ဒုတိယကတူကလူလူမူဝါဒနဲ့နိုင်ငံရေးတိုက်ပန်းပမောက္ခဖြစ်တဲ့အမေရိကန်နိုင်ငံကြီးဌာနမူဝါဒရေးရာစီမံကိန်းဒါရိုက်တာရဲ့အကြံပေးအရာရှိဟောင်း Bruce Jenderson ကပြောပါတယ်။အမေရိကန်ဆွေအဖွဲ့တွေကအလုတ်ဖြုတ်တာဒါမှမဟုတ်အများပြားနှုတ်ထွက်မှုရှိနေတယ်ဆိုပြီးအပြစ်တင်ဝေဖန်တဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာအခုလိုနိုင်ငံခြားရေးရုံးကတန်တမာဝန်ထမ်းတွေနှုတ်တက်တာဖြစ်ပါတယ်။နိုင်ငံခြားရေးရုံးမှာနိုင်ငံခြားချက်မှတာဝန်ထမ်းဆောင်မှုအတွက်မလုံမဖြစ်လောက်ရတဲ့အစိပ်ပိုင်းတစ်ခုကတာဝန်ထမ်းဆောင်ရတဲ့နှစ်ကိုသတ်မှတ်ထားပြီးမှအသက်ခံသူတွေနဲ့အနားယူရမယ့်လူဟောင်းတွေလဲပေးတာမျိုးမျိုးအခုတော့ဒီလိုလှုပ်ဆောင်မှုမျိုးလုံးဝမရှိဘူးလို့အမေရိကန်နိုင်ငံခြားချက်တာဝန်ထမ်းဆောင်သူများအဖွဲ့ဥက္ကဋ္ဌကပြောပါတယ်။နောက်ထပ်ကြတဲ့အထက်ကအထင်ရှားဆုံးသူနှုတ်ကတော့နိုင်ငံခြားရေးဌာနစီမံခန့်ခွဲဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်ကန်နေဒီနဲ့ဥရောပနဲ့ယူရေးရှားဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဗစ်တိုရီယာနူလန်တို့ဖြစ်ပါတယ်။နောက်နှုတ်ထွက်တဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးနှုတ်ကတော့စီမံခန့်ခွဲရေးဂျွိုက်စ်ဘန်နဲ့အတိုင်ပင်ခံရေးရာကမီရှယ်ဘွန်တို့ဖြစ်ပါတယ်။
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ်သစ်ရာဒူနီယာအတွက်စကားတင်ကြံသူ၃ယောက်ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုပုံမထိရောက်ပြီးတော့ကောင်းမွန်တဲ့အဖွဲ့အစည်းကြီးဖြစ်အောင်လှုပ်သွားမယ့်အစီအစဉ်တွေကိုပြောခဲ့ကြပါတယ်။တာဝန်သက်တမ်း၁၀နှစ်ရှိပြီဖြစ်တဲ့လက်ရှိညွှန်ကြားရေးမှူးချုပ် Margaret Chania မှာအစားထိုးတာဝန်ယူဖို့အတွက်နောက်ဆုံးရှင်ပြိုင်နေကြသူ၃ယောက်ကတော့ Ethiopia နိုင်ငံမှာ2005ခုနှစ်ကနေ2012ခုနှစ်အထိကျန်းမာရေးဝန်ကြီးတာဝန်ယူခဲ့ပြီးတော့အဲ့ဒီနောက်2016ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့သူTedros Adhanom Ghebreyesus တခါ WHO မှာ၅နှစ်ခွဲကျော်တာဝန်ထမ်းခဲ့ပြီးတော့လက်ရှိကုလသမဂ္ဂအတွင်းမှူးချုပ်ရဲ့2030ခုနှစ်ရေရှည်ဖွံ့ဖြိုးမှုနဲ့ရာသီဥတုပြောင်းလဲမှုအစီအစဉ်ဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူနေတဲ့သူ Navid Navarro နဲ့ပါကစ္စတန်နိုင်ငံကနှလုံးအထုကုဆရာဝန်လည်းဖြစ်စာရေးဆရာနဲ့တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဆာနီနာနစ်စတာတို့ဖြစ်ကြပါတယ်။ချာတာဘရီနေတုန်းကဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇက်တိုက်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲတွေမှာသူတို့၃ယောက်ကကမ္ဘာ့ကျန်းမာရေးအတွက်ကြီးလေးတဲ့တာဝန်တွေကိုယူရမယ်ဆိုရင်ဘလို့ထိရောက်အောင်လှုပ်သွားမယ်ဆိုတာကိုပြောကြားခဲ့ကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွင်းသူတို့မြင်တဲ့လိုအပ်ချက်တွေကိုပြောခဲ့ကြပြီးအများယုံကြည်စိတ်ချမှုရှိတဲ့ပွင့်လင်းမှုရှိတဲ့အဖွဲ့အစည်းကြီးဖြစ်အောင်လို့ဘလို့ပြုပြင်သွားမယ်ဆိုတဲ့အမြင်တွေကိုလည်းပြောခဲ့ကြပါတယ်။ဘသူ့ကို WHO အကြီးအကဲရွေးမယ်ဆိုတဲ့ရွေးကောက်ပွဲကိုမေလမှာကျင်းပမှာဖြစ်တဲ့အတွက်သူတို့ကိုယ်တိုင်ရောသူတို့ကိုယ်စားပြုနိုင်ငံတွေကပါ WHO အဖွဲ့ဝင်194နိုင်ငံတွေကနိုင်ငံများနိုင်သမျှများများရဲ့ထောက်ခံမှုရရှိဖို့အတွက်စီးရုံမဲဆွဲလှုပ်ရှားမှုတွေကိုစတင်လုပ်နေကြတာဖြစ်ပါတယ်ရှင
် UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 kHz 40 kHz 433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American တက်တွေဖိလစ်ပိုင်မှာရှိနေမှုကိုမလိုလားတဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကြောင့်တင်းမာမှုတွေဖြစ်နေတဲ့နိုင်ငံခြားမဟာမိတ်ဖြစ်ကိုတိုးမြင့်တဲ့အနေနဲ့ American ပြည်တော်စုကဒီနှစ်ထဲမှာပဲဖိလစ်ပိုင်စစ်တပ်အခြေစိုက်စခန်းတွေအတွက်အဆောက်အဦတွေတိစောက်မှုနဲ့အဆင့်မြင့်မှုတွေလုပ်သွားဖို့ရှိတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကချက်သက်ပြင်းနေမှာပြောကြားလိုက်ပါတယ်။2014ခုနှစ်သဘောတူညီချက်ဖြစ်တဲ့ ERCA ကာကွယ်ရေးဆိုင်ပူးပေါင်းဆောင်မှုတိုးမြင့်တဲ့သဘောတူညီချက်အစိပ်ပိုင်းတစ်ခုဖြစ်နေတာကိုစပြီးလုပ်ဖို့အတွက် Pentagon American စစ်ဌာနချုပ်ကခွင့်ပြုခဲ့တာဖြစ်ပြီး ERCA ဟာအခုဒီအသက်ဝင်နေသေးတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delfin Lorenzana ကသတင်းစာရှင်းဘာမှပြောပါတယ်။ ERC သဘောတူညီချက်ထက်မှာဖိလစ်ပိုင်ကစစ်အခြေစိုက်စခန်း၅ခုမှာ American တပ်တွေတင်မော်တွေနဲ့လင်းရင်တွေအလှည့်ကျချထားမှုကိုတိုးချဲ့ဖို့အတွက်ခွင့်ပြုထားတဲ့အပြင်လူသားချင်းစာနာမှုဆန်ရတဲ့ရေချောင်းလုံခြုံရေးဆန်ရလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေတိုးလောင်ထောက်ခံလည်းရှိနေပါတယ်။ဒီစခန်း၅ခုစလုံးမှာ American ဘက်ကကုန်လောင်ရုံတွေစစ်တမ်းရတွေနဲ့လင်းရင်ပြေးလမ်းတွေကိုတိစောက်ပေးဖို့ခရီးပေးထားတယ်လို့ Lorenzana ကပြောပါတယ်။ဒါ့အပြင်ဒီလိုခရီးပေးချက်တွေနဲ့စီမံချက်တွေကိုသမ္မတဒူတာတေသိရှိထားကြောင်းနဲ့လက်ရှိအမေရိကန်နဲ့ထားရှိတဲ့သဘောတူညီချက်တွေအားလုံးကိုလေးစားဖို့လည်းသူကကတိပေးခဲ့တယ်လို့ပြောပါတယ်။ဒီသတင်းပတ်ထဲမှာပဲအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီအကြီးအကဲဖြစ်တဲ့ Republican ထက်လွှတ်တော်အမတ် John McCain ကအမေရိကန်တပ်တွေနဲ့အာရှ Pacific ဒေသမိတ်ဆွေနိုင်ငံတွေအတွက်စီးရံပုံငွေဖြစ်ဒေါ်လာ9ဘီလီယံခွဲချထားပေးဖို့အတွက်အဆုံးပြုခဲ့တာပါ။
အင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံတရားရုံးတရားသူကြီးလည်းဖြစ်တရားမျှတရေးနဲ့လူခွင့်ရေးဝန်ကြီးဟောင်းလည်းဖြစ်သူပက်ထရီယလစ်အက်ကဘာကိုလက်စားမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဖမ်းဆီးခဲ့ပါတယ်။တရားသူကြီးအက်ကဘာနဲ့နောက်ထပ်10ယောက်လက်စားတာကိုလက်ပူးလက်ကျက်မိခဲ့တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဒုတိယဥက္ကဋ္ဌကကြာတာပရင်းနေမှာပြောကြားခဲ့ပါတယ်ရှင်။ဒေါက်ကမြူတန်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။အခုသတင်းဆောင်မရီဘက်ကိုဆက်ပါမယ်။အရင်ဆုံးတော့လာမယ့်ကြားဖြတ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ကြည့်အောင်ပါရှင်။အခုလာမယ့်ဧပြီလ၁ရက်နေ့မှာကျင်းပတော့မယ့်လွှတ်တော်လစ်လက်နေရာတွေအတွက်ကြားဖြတ်ရွေးကောက်ပွဲမှာမဲဆင်းရင်တွေပုံမူခိုင်လုံအောင်ပြင်ဆင်နေတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောကြားလိုက်ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုတွေအဆင်ပြေချောမွေ့မယ်ဆိုရင်ဒီနည်းတွေအတိုင်း2020ရွေးကောက်ပွဲမှာကျင့်သုံးသွားမှာဖြစ်တယ်လို့ VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြီးတော့မှာတွေ့ဆုံမေးမြန်းခဲ့တာပါ။ကြားဖြတ်လွှတ်တော်ရွေးကောက်ပွဲမှာပါဝင်မဲ့ပါတီနဲ့ကိုယ်စားလှယ်အရေးအတွက်ကိုအရင်ဆုံးမေးခဲ့တာမှာကော်မရှင်ဥက္ကဋ္ဌဦးလာသိန်းကအခုလိုစဖြေခဲ့ပါတယ်။
ကြားဖြတ်ရွေးကောက်ပွဲမှာပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးဝင်ရောက်ရှင်းပြမှာဖြစ်ပါတယ်။
2015ရွေးကောက်ပွဲမှာဟိုကျင့်သုံးခဲ့တဲ့ဒီနည်းဥပဒေတွေအတိုင်းပဲဆက်ကျင့်သုံးမှုရှိပါလား။ဒါမှမဟုတ်လို့ရှင်ထပ်ပြီးပြင်ဆင်တာတွေပဲလုပ်ဖို့ရောရှိပါလားရှင်
။ကျွန်တော်တို့ဒီနည်းဥပဒေကတတိယအကြိမ်ထိပြင်ဆင်ပြီးသားပါ။ဒါမှမဟုတ်ပြင်ဆင်ဖို့နိုင်ခြင်းပဲရှိပါတော့။ဒါမှမဟုတ်ဒီရွေးကောက်ပွဲမှာတော့ကျွန်တော်တို့တတိယအကြိမ်ပြင်ဆင်ပြီးသားအတိုင်းပဲကျွန်တော်ဆက်လက်ဆောင်ရွက်မှာဖြစ်ပါ။
အဲ့တော့အဲ့ဒီဒီ new ဥပဒေအတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်ဟိုပြည့်ပြည့်စုံတယ်လို့ထင်ပါလားရှင်
။ဟုတ်ပြီ။ဒီဥပဒေကတော့စမေယောပါ။အချိန်ခံတဲ့အချိန်တွေကအရေးကြီးပါတယ်။အချိန်ခံအချိန်တွေကြည့်ပြီးမှကျွန်တော်တို့ဥပဒေလည်းလိုအပ်တယ်လို့ပြင်ဆင်ရတာပါ။အခုချိန်ဒီအခြေအရတော့ဒီအချိန်ကအချိန်နည်းနဲ့ခုနည်းဥပဒေနဲ့ကတော့အဆင်ပြေနေပါတယ်ကျွန်တော်တို့က2020ကျရင်တော့ဒီတိုင်းဖြစ်ချင်မှာဖြစ်မှာပ
ါဒီ2015ရွေးကောက်ပွဲတုန်းကတော့ဒီမဲစင်းပြုစုတဲ့နေရာမှာပေါ့နော်ဒီမဲဆာနာရှင်စင်းပြုစုတဲ့နေရာမှာဟိုအခက်အခဲတွေလည်းရှိခဲ့တယ်အားနည်းချက်တွေလည်းရှိခဲ့တယ်အရင်ရွေးကောက်ပွဲကော်မရှင်ကဆိုလို့ရှိရင်30ရာခိုင်နှုန်းလောက်ပဲဟိုမှန်ကန်နိုင်မယ်ဆိုပြီးခန့်မှန်းခဲ့တာရှိပါတယ်အခုလာမယ့်ဒီကြက်ပြတ်ရွေးကောက်ပွဲအတွက်ကဒီမဲစင်းပြုစုတဲ့အခြေအနေလေးသိပြရစေရှင်
ဟုတ်ကဲ့ကျွန်တော်ဒီအဲ့မဲစင်းမှန်ကန်မှုပို့ပြီးတော့ကောင်းမွန်လာအောင်ဆိုပြီးတော့ကျွန်တော်ဒီရောက်မှကျွန်တော်ဒီမဲစင်းကောက်တဲ့နေရာမှာတိန်တဆင်းကောက်ဖို့ကျွန်တော်တို့စီစဉ်လိုက်ပါတယ်ဒီစနစ်ကဘာလို့လဲဆိုရင်မဲစင်းကောက်မဲ့လူဟာအိမ်နေရာရောက်သွားပြီးတော့အိမ်အောင်ဦးစီးကိုဒီမဲစင်းမှာပါတဲ့ရခိုင်2015မှာပါတဲ့စင်းတွေကမှန်ကန်မှုရှိရလားသူ့ကိုမေးမှာပါအဲ့သူအဲ့ထက်မှဘယ်သူအပြင်ကွယ်လွန်သွားပြီးအဲ့ဘသူကတော့ဆက်ရှင်နေပြပါတယ်လို့အိန်တော်ဦးစီးကိုရိုင်ကျွန်တော်တို့အာမတ်ခံချက်လက်မှတ်ရေးထိုးပြီးမှကျွန်တော်ဒီစင်းကိုအတည်ပြုမှာပါဒါကြောင့်မလို့ဒီကကွယ်လွန်သူတွေဆက်ရှင်နေပြပြလူတွေမပါဘူးဆိုတာမဖြစ်အောင်ကျွန်တော်ဒီကာယကချင်းကိုမေးပြီးမှကျွန်တော်မဲစင်းကောက်ဖို့ဒီအခုစီစဉ်ထားပါတယ်ဒါပေမဲ့ဟိုအဲ့လိုလုပ်လိုက်လို့မဲစင်းကမမှားတော့ဘူးလားဆိုတော့ကျွန်တော်အာမတ်တော့မခံနိုင်ပါဘူးဘာလို့လဲကျွန်တော်မဲစင်းမှန်ကန်မှုများအောင်သာကျွန်တော်စီစဉ်တာပါအမှားယွင်းရတော့လူတွေလုတ်ဒီမှန်တယ်မြတ်အမှားယွင်းရတော့အနေချင်းတော့ရှိနေဦးမှာပါပဲ
ဟုတ်ကဲ့ပါအဲ့တော့ဒီကြားချက်ရေးကောက်ပွဲတွေမကပဲနေလာမယ့်2020ရေးကောက်ပွဲအတွက်ဒီမဲစင်းပြုစုမဲ့အခြေအနေအလားအလာလေးရောဘယ်လိုရှိပါလဲရှင
်ကျွန်တော်ဒါပိုင်လော့တက်စ်ပဲအခုကျွန်တော်တို့ဒူဒူတိုင်တဆင်းကောက်လို့ဒီနည်းကကျွန်တော်မဲစင်းအနေနဲ့မှန်ကန်မှုတွေရှိတယ်လို့ကျွန်တော်တို့အထောက်ထားရရရင်ကျွန်တော်2020ပါဒီပုံစံကိုဆက်လက်ကျင့်သုံးမှာတကယ်လို့ပါတီတွေကဒီတဲ့ကောင်းတဲ့မဲစင်းမှန်ကန်မှုရှိရင်လည်းကျွန်တော်တို့အကြံပြုရင်လက်ခံသွားမှာပ
ါဒီရွေးကောက်ပွဲကျင်းပတဲ့နေရာမှာဒီမဲဆန္ဒနယ်မြေတချို့ပေါ့နော်ဟိုမတည်ငြိမ်တဲ့ဒေသတွေမှာရောအခုပါပါလားလာမယ့်ရွေးကောက်ပွဲမှာဥပမာဆိုရှမ်းမြောက်ပိုင်းတို့ပါတို့
ကျွန်တော်တို့အရင်2015တုန်းကမကျင်းပနိုင်တဲ့နှစ်မြို့နယ်ရှိပါတယ
်
ကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ
်
အခုကျွန်တော်လုံခြုံရေးအခြေအနေကောင်းရင်တောက်ဖို့ကျွန်တော်တို့ဒီစီဇန်ထားပါပြီရွေးကောက်ပွဲကျင်းပပြီပေါ့
ဟုတ်ကဲ့ရခိုင်ဘက်မှာရောရှင်
ရခိုင်ကလုံးဖြစ်ပါတယ်အမျိုးနဲ့တခုပဲရှိတာပါ
။ဟောရခိုင်ကတော့
အမျိုးနဲ့ပဲဖြစ်တယ်ကျွန်တော်လုံးလို့ရ
။ဟုတ်ကဲ့ပါ။အဲ့တော့အားလုံးခြုံကြည့်မယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်ကြားပြတ်ရွေးကောက်ပွဲကျင်းပဖို့ကအဆင်သင့်နည်းပါးလောက်ဖြစ်နေပါပြီလားရှင်
။ကျွန်တော်တိုင်းပိုင်းတဲ့သူအချိန်စရတိုင်းသွားနေပါမယ်။အားလုံးကအခုတိုင်းအခုချိန်ဒီတိုင်းလိုင်းအတွင်းအကုန်ပေါင်းဝင်နေပါတယ်အဆင်ပြေပါပြည့်စုံပါ
โอเคပါအဲ့တော့2020ရွေးကောက်ပွဲကျင်းပဖို့ဟိုစိုင်းပြင်းတဲ့အနေနဲ့ဒါတော့ဟိုစမ်းသပ်ကာလသဘောပေါ့ဒီကြားပြတ်ရွေးကောက်ပွဲက2020အတွက်ကိုပြင်ဆင်တဲ့စမ်းသပ်ကာလသဘောဖြစ်သွားတာပေါ့เนาะအဲ့တော့2020ရွေးကောက်ပွဲအတွက်ကဘာတွေများရည်မှန်းထားပါလဲရှင်ဒီမဲစင်းပြုစုတာအစပေါ့လေ
ကျွန်တော်တို့ကမဲစင်းကိုအခုကတော့ pilot test အနေနဲ့လုပ်လိုက်တာပါဒီမဲစင်းကအမှန်ကန်မှုအများဆုံးပဲလို့ကျွန်တော်တို့ဟိုဒီစစ်စစ်လို့ရရင်ဒီဟာကို2020မှာဆက်လက်ကျင့်သုံးမှာပါ
ဒါကတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်နိုင်ငံတကာရဲ့အမြင်တွေကိုမပြောခင်မှာတိုင်းရင်းသားလက်နက်ကိုင်တွေကြားကအခြေအနေကိုကြည့်အောင်ပါရှင်တနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဂျားဝင်ညှိနှိုင်းမှုအရတနင်္သာရီတိုင်းရေပြူမြို့နယ်ဘက်မှာစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့မွန်ပြည်တပ်ပါတီနဲ့ KNU ကရင်မျိုးသားစည်းရုံးတို့ဟာပြစ်ခတ်ရဆက်ရေးအတွက်သဘောတူညီခဲ့ကြတယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ရှေ့ဆက်ပြစ်ခတ်မှုမဖြစ်အောင်နှစ်ဖက်ဆက်ထိန်းသွားဖို့နဲ့လာမယ့်ပြည်ထောင်စုနှစ်မှာထပ်မံတွေ့ဆုံသွားဖို့ရှိတယ်လို့လည်းတိုင်းအစိုးရအဖွဲ့နယ်လုံဝန်ကြီးကဆိုပါတယ်။အပြည့်အစုံကို VOE သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါတနင်္လာရီတိုင်းရေပြူမြို့နယ်ဘက်မှာနေမြေငင်းပွားမှုပြဿနာကြောင့်စစ်ရေးသိမ်းမှတ်မှုတွေရှိနေဆဲဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ KNU ကရင်မျိုးသားစည်းရုံးတို့ကြားတနင်္လာရီတိုင်းဒေသကြီးအစိုးရဖွဲ့ဂျားဝင်ညှိနှိုင်းချက်အရအပြစ်ရရေးသဘောတူညီခဲ့ကြတယ်လို့စူနီဘက်မှာပါဝင်တဲ့မွန်ပြည်တပ်ပါတီသဝဲခရိုင်သူရင်မှုနာထော့ရော့ကပြောပါတယ
်မွန်ပြည်တပ်ပါတီနဲ့ဆိုရင်ရေပြည်တပ်ခတ်ကိုမဲလောင်ဝင်ကြီးနဲ့တိုင်းဒေသကြီးဝင်ကြောက်ခွင့်ယူနိုင်ရပါတယ်နံပါတ်၁ချက်ကဒီလူမျိုးတွေလုံလုံလန်းနဲ့အင်းချမ်းချမ်းဆွာလာလို့ရှိရဒီလက်ကန်စားတာကိုတက်ဖို့မြန်မာပြည်သားတွေကရောကျင်းစက်ကပါနောက်ချက်ပါးပြီးနေလို့မပြောလို့ရပါဘူးနံပါတ်၂ကဒီကနေ့မဖြစ်ပေါ်ပြီးရင်ဒီနေ့ကအကြီးကြီးများကနည်းနည်းအောက်ချက်ပြန်များကိုစဉ်းစားနေတဲ့ကျမတော်ကိုသဘောတူကြပါတယ်ဒီကနေ့ပြင်းနေဒီကသဘောကြည့်ပြီးကြတာမဟုတ်ပါဘူးအပြစ်လို့ဆိုတော့မြန်မာပြည်ရောယဉ်ကျေးကြတဲ့မှာနောက်ကတိအဖြစ်ကျွန်တော်တို့ဒီပေါ်ကတောင်းဆိုကြပါတယ်ကျွန်တော်တို့ပြောရလဲနောက်ကတိနဲ့ဒီနေ့ကသဘောတူကြပါတယ်
မွန်ပြည်တပ်ပါတီနဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြား2016ခုနှစ်စက်တင်ဘာလကနေ2019ခုနှစ်ဇန်နဝါရီလအထိ၄ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ကြပါတယ်။မနေ့ကပြည်သူ့မှုမှာပြည်ခမှုထမဖြစ်ပွားအောင်အစိုးရဖွဲ့ရဲ့တောင်းဆိုမှုကိုနှစ်ဖက်ဖွဲ့ကနေသဘောတူညီခဲ့တယ်လို့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမူကြီးစော်လွင်ကပြောပါတယ်
ဒီကနောက်ထပ်ထပ်ကြည့်အောင်နောက်ထပ်လို့ဒီလိုဆွေးနွေးကြတာပေါ့ဗျာနောက်ထပ်ကတော့သဘောတူကြပါတယ်နောက်ထပ်ပြဆုံးမှုဆိုရင်ဟောဆိုလာကျင်းကဒီလိုမျိုးနေခဏကြည့်ရနေ့စဉ်တိုင်းကျွန်တော်တို့ကတုံရတယ်လေဒီခဏကြည့်နောက်ထပ်ကတော့တက်ကြမှာပဲလေတက်တက်ခါကျရင်သူဖတ်ပြီးတော့ရောက်ချင်းဖတ်ပြီးတော့ဆွေးနွေးကြမှာပဲနော်ဒီကတော့အမှတ်ပြဿနာထပ်ထပ်ကြည့်အောင်ဆွေးနွေးကြပါပဲဒီကတော့ဒီ
မနေ့ကတွေ့ဆုံပွဲကိုမွန်ပြည်တပ်ပါတီဘက်ကသဝဲခရိုင်ဥက္ကဋ္ဌနိုင်ဧကဦးဆောင်တဲ့ဖွဲ့KNU ဘက်ကဗိတ်သဝဲခရိုင်ဥက္ကဋ္ဌစောစာပြီးတော့ဥဆောင်တဲ့ဖွဲ့နဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်တော်လက်လက်မော်တိုင်းဒေသကြီးလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးအစိုးရဖွဲ့ဝင်ဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်။ရည်ပြူမြို့နယ်တွင်မွန်ပြည်တပ်ပါတီနဲ့ KNU ကရင်မျိုးရာစီယုံတို့ဒေသတွင်းပြည်ပခန့်ဖြစ်ပွားခဲ့ပြီးနောက်ပိုင်းဒေသခံတွေစိုးရိမ်မှုတွေရှိနေပေမဲ့မွန်ပြည်တပ်ပါတီသက်ဖွဲ့တွေအနေနဲ့တပ်တည်နေရကိုလုံခြုံရေးယူထားတယ်လို့မွန်ပြည်တပ်ပါတီသဝဲခရိုင်သွေးရင်မှုနာထော့ရော့ကပြောပါတယ
်။ကျန်လောက်သားတွေကြတော့ဘုသူအရင်ပုံစံတိုင်းနဲ့တော့လာလောက်ချမ်းမှုတွေရှိပါတော့ကျွန်တော်တို့တတ်တော့ကြလဲနောက်နောက်ဒီမျိုးဖြစ်အောင်ဆိုတော့ကျွန်တော်တို့တတ်စီနေရအောင်ဆိုတော့ကျွန်တော်တို့လုံခြုံရေးရကျွန်တော်တို့လည်းလေစုံလုံးတင်းတဲ့နဲ့စက်မှတ်ထားတာရှိပါတယ်ခင်ဗျ
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာမွန်ပြည်တပ်ပါတီနဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြားနေမြေနယ်မြိတ်ပိုင်းခြားသတ်မှတ်တာမရှိသေးတဲ့အတွက်အခုလိုနေမြေငင်းပွားမှုပြဿနာဖြစ်ပွားလာတာဖြစ်ပြီးနှစ်ဖက်ခေါင်းဆောင်တွေအနေနဲ့ဒီပြဿနာတွေကိုဆက်လက်ညှိနှိုင်းသွားဖို့အစီအစဉ်ရှိတယ်လို့လည်း KNU သဝဲဆက်ဆံရေးရုံးတာဝန်ခံဘသူဝင်းခိုင်ကပြောပါတယ်
ဒီကတော့ကျွန်တော်တို့စီရင်တဲ့အစီအစဉ်ပါတဲ့အပေါ်ကလည်းပြန်လာပြန်ဆိုပြီးတော့ညီမတို့အစီအစဉ်ရှိတယ်ပေါ့
။နေနမိတ်ညင်းပွားတဲ့ကိစ္စကိုဖြေရှင်းဖို့အတွက်နှစ်ဖက်ညှိနှိုင်းရေးကော်မတီကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကပူးတွဲဖွဲ့စည်းခဲ့ပေမဲ့ဇန်နဝါရီလအထိတော့ပြစ်ခတ်မှုထပ်မံဖြစ်ပွားခဲ့ပါတယ်။ဘဝသူမဟာမိတ်ချင်းချင်းပြိပခတွေနောက်ထပ်မကျေပြသွားရေးအတွက်နှစ်ဦးနှစ်ဖက်တွေ့ဆုံဖြေရှင်းတဲ့နီလန်းနဲ့ကြိုးပမ်းသွားမယ်လို့လည်းမွန်ပြည်တပ်ပါတီသဝဲခရိုင်နဲ့ KNU ဒူပလျားခရိုင်တို့ကနေဒီလမှာပဲစညာချက်တွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်အခုတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကြည့်အောင်ပါမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့စံဖတ်မှုအခြေအနေတွေဟာတဖြည်းဖြည်းနဲ့ပုံမဆိုးဝါးလာပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေအဆုံးသတ်ရေးနဲ့လုံလောက်တဲ့ထောက်ပံ့ကူညီမှုတွေပေးဝေနိုင်ဖို့နိုင်ငံတကာကအာရုံစိုက်ဆွေးနွေးလာရတဲ့အခြေအနေထိဖြစ်လာခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပြီးနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Miller ကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး
Phil Robertson နဲ့လေလာသုံးသက်သူ Hunter Marston တို့နဲ့တွေ့ဆုံမေးမြန်းထားတာကိုရှားဖောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
2012ခုနှစ်ကတည်းကစတင်ဖြစ်ပွားလာတဲ့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကြောင့်လူပေါင်းထောင်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်ရတဲ့လူဦးရေဟာ3,400ကျော်ရှိသွားပြီလို့လည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကပြောပါတယ်။မကြသေးခင်လပိုင်းတွေအတွင်းမှာပဲရိုဟင်ဂျာမွတ်စလင်တွေရဲ့ကြေးရွာတွေမီးရှို့ခံရတာအတင်းအဓမ္မပြုကျင့်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့ကငြင်းမဲနှိပ်စက်တဲ့ဗီဒီယိုတွေထွက်ပေါ်လာခဲ့ပါတယ်။ဒီဖြစ်ရာတွေကြောင့်2016ဒီဇင်ဘာလအတွင်းမှာပဲအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ရသလိုမလေးရှားဝန်ကြီးချုပ်နဂျစ်ရာဇာဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးဆောင်ဆန်းစစ်ဆေးရေးမှူးမစ်စီယန်ဟီလီနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ဒီအခြေအနေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြရပါတယ်။ဒီအဖြစ်အပျက်တွေဟာဘလောက်အထိကြောက်စရာကောင်းတဲ့အခြေအနေလဲဆိုတာကိုလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson က Skype ပေါ်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
် Particularly the areas around Mongda and Butidong which were affected by the security sweep slash crackdown that took place after the original attacks against
အထူးသဖြင့်ကတော့နေမြေရှင်းလင်းရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နေဆက်လုံခြုံရေးစကန်တွေကိုစတင်တိုက်ခိုက်မှုလုပ်ခဲ့တဲ့မောင်းတော့နဲ့ဘူးဒီတောင်ဒေသတစ်ပိုက်ကအခြေအနေတွေပါအဲ့ဒီဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးတယ်လို့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့အဖွဲ့တွေကလည်းဝင်ရောက်ခွင့်မရကြသေးပါဘူးပြီးတော့အဲ့ဒီနေရာတွေမှာနေမြေရှင်းလင်းရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေဆဲဖြစ်ပါတယ်လူခွင့်ဆောင်ကြည့်အဖွဲ့ရဲ့ဂျိုရုတပ်ပုံတွေထဲမှာလည်းပျက်စီးနေတဲ့အဆောက်အဦပေါင်း1500လောက်ရှိနေတာကိုတွေ့ရတယ်လို့အာနာပိုင်တွေရဲ့ခွင့်ပြုချက်မရဘဲနဲ့စောက်ထားတဲ့အဆောက်အဦတွေဆိုပြီးတော့ဒီအာနာပိုင်တွေကဘလို့ဖြိုချနေတဲ့ဟာတွေကိုလည်းတွေ့ရပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံယုံမှတာဝန်ထမ်းဆောင်ခဲ့ပူတဲ့လစ်လာသုံးသက်သူ Hunter Marston ကတော့မစ်စီယန်ဟီလီရဲ့ခီးစဉ်ဟာအတိုင်းအတာတစ်ခုထိကောင်းမွန်တဲ့လက္ခဏာတရားဖြစ်တယ်ဆိုပြီးအခုလိုပြောပါတယ
် But the unfortunate reality is thatLee was not allowed to speak with just
anyone. တပိမဲ့ကံကောင်းစွာနဲ့လက်တွေ့မှာတော့ရန်ဟီလီဟာဘယ်သူနဲ့မှစကားပြောခွင့်မရခဲ့ပါဘူး။တချို့ရွာတွေကိုလည်းသွားခွင့်မရခဲ့သလိုအစိုးရကခွင့်ပေးထားတဲ့လူတွေလောက်နဲ့ပဲစကားပြောခွင့်ရခဲ့တာပါ
။မာယွင်းနဲ့လောက်ရတွေအပေါ်မြန်မာအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အပေါ်ယံသဘောသာဖြစ်တယ်လို့မာစတန်ကမြင်ပါတယ်။ရခိုင်ပြည်နယ်ကဖြစ်ရတွေနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြနေချိန်မှာပဲပြဿနာကအတိုင်းအတာတစ်ခုထိရောက်နေပြီလို့လည်းမာစတန်ကပြောပါတယ်
။ Starting with the 1960s the military juntas increasingly repressed the Rohingya
and 1960ပြည်ဝန်ကြီးကစပြီးတော့စစ်အစိုးရဟာ Rohingya တွေပေါ်ဖိနှိပ်ချုပ်ချယ်လာခဲ့ပြီးသူတို့ရဲ့ဖွဲ့စည်းပုံဥပဒေအောက်မှာလည်းတိုင်းရင်းသားတစ်ခုအဖြစ်မသတ်မှတ်သလိုမြန်မာနိုင်ငံရဲ့1982ခုနိုင်ငံသားဖြစ်ခွင့်ဥပဒေမှာလည်းရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပယ်ထုတ်ထားခဲ့ပါတယ
်။2012ခုနှစ်ပြည်ပခကာလနဲ့ပတ်သက်လို့ရောဘတ်ဆန်ကအခုလိုပြောပါတယ်
။ Human Rights Watch investigated and found very clear evidence of ethnic cleansing and crimes against humanity committed
လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးချက်အရလူမျိုးလိုက်ရှင်းလင်းသုံးသပ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုလူညိုရေးတပ်ဖွဲ့ဝင်တွေရဲ့ပံ့ပိုးမှုနဲ့ဗုဒ္ဓဘာသာဝင်ရခိုင်တွေကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တယ်ဆိုတဲ့ရှင်းလင်းတဲ့အထောက်အထားတွေတွေ့ရပါတယ
်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေအပေါ်နိုင်ငံတကာရဲ့အာရုံစူးစိုက်မှုပိုရှိလာတာနဲ့ရန်ဟီလီရဲ့မကြခင်တွားရောက်လဲပတ်မှုတွေဟာအခြေအနေတွေပေါ်အကောင်းမြင်ဖို့အတွက်လုံလောက်မှုမရှိသေးပါဘူးလို့လစ်လာသုံးသက်သူမာစတန်ကပြောပါတယ
်။ It's very tightly controlled on the ground. Aung San Suu Kyi has clearly continued to insist on not using the term Rohingya to talk about
ဟုတ်ချင်အခြေအနေကအရင်ကိုတင်းကျပ်ပါတယ်။ရခိုင်ပြည်နယ်အတွင်းမွတ်စလင်လူ့အရေးနဲ့ပတ်သက်လို့ Rohingya ဆိုတဲ့အခေါ်ဝေါ်မသွန်ဖို့ဒေါ်အောင်ဆန်းစုကြီးကဆက်ပြီးတောင်းဆိုနေသေးပါအခြေအနေကတော်လေးဆိုးနေပေမဲ့လို့ပြန်ပြီးတိုးတက်ကောင်းမွန်အောင်လုပ်နိုင်မဲ့အခြေအနေရှိပါတယ်။အခြေအနေကဒီထက်မကပိုဆိုးလာနိုင်မဲ့လို့ပြောနေကြပေမဲ့လူအတော်များများပြောနေသလိုလူမျိုးတုံးသက်ဖြတ်မှု genocide ဆိုတဲ့အခြေအနေထိတော့မရောက်သေးဘူးလို့ကျွန်တော်ထင်ပါတယ
်။ဒေါ်အောင်ဆန်းစုကြည်နဲ့ဒီမရဲ့အစိုးရအဖွဲ့ကပုံမထိရောက်တဲ့တုံ့ပြန်လှုပ်ဆောင်မှုတွေလှုပ်လာမယ်ဆိုရင်တော့မျော်လင့်ချက်တွေရှိလာနိုင်တယ်လို့မာစတန်ကပြောပါတယ်အထူးသဖြင့်မွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံနဲ့မြန်မာအစိုးရတို့နီးနီးကပ်ကပ်ထိတွေ့လှုပ်ဆောင်မှုတွေရှိမယ်ဆိုရင်တော့ပြောင်းလဲမှုတွေရှိလာနိုင်တယ်လို့မာစတန်ကပြောပါတယ်ရှင
်ရှားဖောင်ပြောပြခဲ့တာဖြစ်ပါတယ်ရှင် အခုနောက်ဆုံးသတင်းတစ်ပုဒ်ကိုပြောပြပါဦးမယ်။ Saudi Arabia နိုင်ငံမှာတရားမဝင်လာရောက်လှုပ်လှုပ်ကန်ကြတဲ့မြန်မာနိုင်ငံကမွတ်စလင်အများစုပါဝင်တဲ့လူပေါင်း2သိန်းနီးပါးကို Saudi ဘီယင်အမိတ်နဲ့၄နှစ်ဆက်တိုက်ငွေကြေးပေးဆောင်စရာမလိုပဲတရားဝင်နေထိုင်ခွင့်ပြုလိုက်ပါတယ်။သူတို့တွေဟာ passport အတူအပါအဝင်တခြားတရားမဝင်လမ်းကြောင်းတွေနဲ့ Saudi ကိုရောက်ရှိလာသူတွေဖြစ်ပါတယ်။အခြားနိုင်ငံကလာရောက်လှုပ်လှုပ်ကန်သူတွေကိုနှစ်နှစ်တက်တက်ပဲပေးနေတဲ့အချိန်မှာမြန်မာနိုင်ငံကလာတဲ့သူတွေကို၄နှစ်နေထိုင်ခွင့်ပို့ပြီးတော့ပေးထားတာဖြစ်တယ်လို့ sorry မှာနှစ်ပေါင်း20ကျော်နေထိုင်တဲ့ဥက္ကမောင်ကပြောပါတယ်။မဲရင်ချင်းနိုင်ငံဆက်သွယ်မင်းမြတ်ရမှာသူတို့ဘယ်ပုံဘယ်နည်းနဲ့ရောက်ရှိလာတယ်ဆိုတာကိုအခုလို့စပြောပါတယ်
။ဒီမှာမြန်မာနိုင်ငံသားမြန်မာ community 3 thing နေပါရှိပါတယ်။ဝင်လာတာကဥပဒေမဲ့ဝင်လာတယ်ပထမကကျွန်တော်ဗီဇာနဲ့ဝင်လာတာမဟုတ်ပါဘူး။ကိုနေကိုဟန်နဲ့အမျိုးမျိုးလက်ကြောင့်တော့ဝင်လာတယ်။အခုမြန်မာနိုင်ငံမှာအခြေအနေမကောင်းဆိုတော့လူတွေဒီမှာထွက်လာကြတာနဲ့ဒုက္ခတွေတွေ့။ဆိုဒီဥပဒေနဲ့အရင်ကျွန်တော်တို့ဒီမှာ step permit visa ပြေတော့မှ visa တို့ပေးပါတယ်။ကျွန်တော်ဒီမှာဒီဆိုဒီဥပဒေနဲ့ကျွန်တော်ဒီမှာ share community မြန်မာမွတ်စလင်ရဲ့အားလုံးအဲ့ဒီမှာရခိုင်ဗုဒ္ဓဘာသာလည်းပါပါတယ်။ဗုဒ္ဓဘာသာတော့နေပါတယ်။အများကြီးတော့ဆလာမသာဝင်ပါရခိုင်ကလာတဲ့ရဟန်ကြတွေလည်းအများကြီးရှိပါတယ် work visa ပေးတာပါတယ်ဒီမှာတခြားနိုင်ငံသားတွေကိုပေးတာကနှစ်နှစ်တက်တဲ့နဲ့ပေးပါတယ်ကျွန်တော်မြန်မာ community ကိုသူတို့ချစ်ခင်ပြီးတော့လက်နေ၅နှစ်တက်တဲ့နဲ့ပေးတာရှိပါတယ်နောက်ပြီးတော့ကြီးပွားတဲ့ကနောက်မှလည်းကျွန်တော် community ကိုနည်းနည်းသူတို့ facility တခြားနိုင်ငံသားတွေကအများကြီးပေးတာရှိပါတယ
်အားလုံးပေါင်း3သိန်းရှိတယ်ဆိုတော့အဲ့3သိန်းထဲမှာဟိုဆွဆွပြောရတယ်ဒီရခိုင်ကလာတဲ့ဗုဒ္ဓဘာသာချို့လဲပါတယ်ဆိုတော့တခြားဘာသာတွေရောပါလားနောက်ပြီးတော့သူတို့ကရောဒီတရားမဝင်လာတဲ့လူတွေလား
ဗီဇာနဲ့ကုမ္ပဏီဗီဇာနဲ့လာတာကျွန်တော်တွေ့ပါတယ်သူတို့ရခိုင်ကဘွားမျိုးနဲ့ကကျွန်တော်ရခိုင်တကယ်ချင်းတရွတ်နဲ့တွေ့ပါတယ်ဘယ်ရန်ကုန်ကဗမာပြည်ကနေဒါရိုက်မြန်မာဗီဇာနဲ့ဒီမှာဟိုတယ်တွေမှာလို့တွေ့လို့လာကြတာသူတို့လာပြီးတော့သူတို့အမျိုးမျိုးနဲ့ဒုက္ခယူလာတဲ့ဗီဇာပိုင်ကြီးကသူတို့ကိုဒီမှာအလွတ်ထားပြီးတော့ထားခဲ့တာလည်းရှိပါတယ်အဲ့ဒါဗီဇာနဲ့လာတဲ့ဝင်လာတဲ့လူကအဲ့ဒါဥပဒေနဲ့ရင်ဆိုင်ရပါတယ်ဗီဇာမပါဘဲနဲ့တခြားလမ်းကြောင်းနဲ့ဝင်လာပြီးတော့ဒီမှာဥပဒေမဲ့နေတဲ့လူတွေကိုပဲဒီမှာစစ်ပါမစ်ပေးတာပါဗီဇာနဲ့ဝင်လာတဲ့လူကသူတို့ကိုယူလာတဲ့ဗီဇာပိုင်ရှင်ကတခုခုဒုက္ခပဲတယ်ဆိုရင်အဲ့ဒါဗီဇာပိုင်ရှင်နဲ့ပဲရှင်းရပါတယ်အဲ့ဒီသူတို့ဗီဇာလိုင်စင်နဲ့ပဲပါမစ်ရပါတယ်သူတို့အများကြီးကသူတို့ကအပြင်ကရန်ကုန်ဘက်ကလာတဲ့လူတွေကသူတို့မြန်မာ passport နဲ့မြန်မာဗီဇာနဲ့တရားဝင်လာတဲ့လူပါအဲ့ဒါသူတို့လာကတဲ့ကသူတို့ဗီဇာရပြီတော့ပါအ
ခု3,900ဆိုရင်2သိန်းနီးပါးလောက်ကိုသူတို့ဒီပေးလိုက်တယ်ဆိုတာကတရားမဝင်လာတဲ့သူတွေကိုသူတို့ကအခုတရားဝင်ဖြစ်အောင်လုပ်ပေးလိုက်တာပေါ့နော
်အဲ့တော့3,900ဆိုတာကအဲ့ဒီဗီဇာဒီမှာကိုတရားဝင်ပါမစ်ရသွားတယ်လို့ပါမရတဲ့လူတွေရှိပါတယ်3သိန်းနီးပါးရှိပါတယ်ကျန်တဲ့ဟာကလောလောဆယ်မရသေးဘူးပေါ့မချခင်ရတော့မှာပဲတော့ဒီလိုပေါ့အ
ဲ့တော့ဒါကပထမအဆုံးချိန်လုပ်ပေးတာလားဟိုအရင်ကဒီသူတို့ကလုပ်ပေးနေကြလားရှင်ဘယ်လိုပုံစံမျိုးရှိခဲ့လဲရှင်
ဒါကအရင်လေးနှစ်ခုပေးတာရရှိပါတယ်1980လောက်မှာတစ်ခုပေးတာလည်းရှိပါတယ်အဲ့ဒါကျွန်တော်မတွေးပါဘူးကျွန်တော်ကလာတာက1990နောက်ပိုင်းမှာကျွန်တော်လာပြီးတော့နှစ်ခုရပါတယ်1964လောက်မှာတစ်ခုပေးပါတယ်အခုဒီတစ်ခုကျွန်တော်ကျုံပါတယ်ကျွန်တော်မလာခင်နှစ်ခုပေးတာလို့ကျွန်တော်ကြားပါတယ်အဲ့ဒါတော့ကျွန်တော်ပဲရှင်ပင်နဲ့ပေးတာတော့ကျွန်တော်မှအတိအကျမသိပါဘူး
အခုအဲ့လိုမျိုး၄နှစ်အခုတရားဝင်ပေးလိုက်ပြီဆိုတော့တကယ်လို့၄နှစ်တက်တန်းပြည့်ရင်ရောဘယ်လိုပုံစံမျိုးဆက်နေရမလဲရှင်
၄နှစ်ပြည့်ရင်ကျွန်တော်ကိုနောက်ထပ်၄နှစ်ပေးမယ်လို့ပြောပါတယ်တခြားနိုင်ငံခြားတွေကနှစ်နှစ်မှတက်တန်းတော့ရပါတယ်ကျွန်တော်မှ၄နှစ်နဲ့တက်တန်းတော့ရပါမယ
်အခုဥက္ကမောင်တို့ဆိုလို့ရှိရင်ဒီ passport တွေဘာကြီးလဲမရှိတော့သူတို့ကအခုဘယ်လိုပုံစံမျိုးထုတ်ပေးလဲဒီ၄နှစ်တက်တန်းရှိရဆိုတဲ့ဟာကိုဘယ်လို
ကျွန်တော် passport မဲ့မြန်မာနိုင်ငံသားဆိုပြီးတော့ပေးပါတယ် smart card ပါအဲ့ဒီတည်းမှာကျွန်တော်တက်ထားတဲ့အားလုံးဆွတ်တော့ပါတယ်။ကျွန်တော်ဘယင်ကဒါတွေပေးတာပါ။ကျွန်တော်ဗမာပြည်သားတွေကကမာဒီပီဇာတွေကိုဘယင်အမင်းနဲ့ပေးတာပါ။
အခု3သိန်းလောက်ရှိတဲ့ဒီမှာတရားမဝင်လာကြတဲ့လူတွေဆိုတော့ဘလို့အလုံးမျိုးတွေမှာအဓိကလုတ်ကန်ကြရလဲရှင
်။ကျွန်တော်လူတွေကဒီမှာအများကြီးက construction မှာလုတ်လုတ်ပါတယ်။ပြိပကဆိုင်တွေမှာအလုံးလုတ်ပါတယ်။ဘာဈေးတွေမှာလဲလုတ်ပါတယ်။company တွေမှာ company ကြီးတွေမှာလုတ်တာနည်းနည်းပဲရှိပါတယ်။ဆိုင်တွေဘာတွေမှာလောစောမှာတွေနေပါတယ်ဟင်းသင်းရွာရောင်းတဲ့မှာဈေးတွေရှိပါတယ်လက်ခဈေးပေါ့အဲ့ဒီလက်ခဈေးတွေမှာကကျွန်တော်လူတွေနေနေရှိတယ်အပြားကြီးက construction မှာအလုပ်လုပ်ပါတယ
် VOA
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့2019ဇန်နဝါရီလ29ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေထဲကကျန်းမာရေးကဏ္ဍမှာဆိုရင်ပိုးသက်ဆေးနဲ့ကျန်းမာရေးအကြောင်းကိုလေ့လာရဖို့ရှိသလိုတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
နိုင်ငံရေးပိုင်းမှာကျွန်တော်တို့မျှော်လင့်နေတဲ့ပုံစံကတော့တန်တူညီမျှမှုအပြည့်အဝအမခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုပုံစံအစ်စ်အမှန်ကိုကျွန်တော်တို့ဖြည့်ဆည်ချင်ပါတယ
်။တိုင်းရင်းသားတွေရဲ့အတန်တွေနဲ့အတူမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေကအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
In cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ထေးပေးရပါတယ်။ in ကအထဲမှာဆိုတော့အင်္ဂလိပ်ကလေးတွေမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတစ်ကြိမ်ထဲကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမကြီးခန္ဓာမှာတော့ပိုးသက်ဆေးနဲ့ကျန်းမာရေးအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမကြာခင်ကမကွေးတိုင်း6မြို့ကရွာတရွာမှာပေါ့ဆရာရယ်ဒီပိုးသက်ဆေးကြပိုးသက်ဆေးပေါ့ဖွင့်တဲ့နေရာမှာဆေးပူးတွေကနေဆေးရည်မထွက်တဲ့အတွက်ပါဇက်နဲ့ဆုပ်ပြီးတော့ဖွင့်လိုက်တာကြောင့်ပိုးသက်ဆေးကဘိုက်ထဲကိုပါရောက်သွားပြီးတော့တည်ဆုံးခဲ့ရတာမို့ဒီပိုးသက်ဆေးကြောင့်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေကမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာကြီ
းလူတွေအများပိုးသက်ဆေးတို့ကျွန်တော်နားလည်ထားတာကဟိုကျွတ်သက်ဆေးတို့ပိုးဟတ်တွေချမိုးတွေခြင်နေပေါ့နော်ဒါတွေကိုသိအောင်နောက်ကဒီလေယာဉ်လုံငန်းခွင်မှာပြက်ပြက်ပိုးလို့ပြီးနံပြက်ပိုးလို့ဒီလိုပိုးတွေကိုကျွန်တော်သိအောင်ထုတ်လုပ်ထားတဲ့ဆေးပေါ့နော်အဲအိမ်ထဲမှာပေးဦးလုံးဝစားပါဗျာအဝယ်စားတွေပိုးမုံရအောင်ပေါ့နော်ဒါတွေလည်းပိုးသက်ဆေးတွေပဲဒီပိုးသက်ဆေးတွေဟာလူတွေကိုအဆိပ်တွေဖြစ်စေတယ်အဲ့တော့ပိုးသက်ဆေးတွေကတော့လေဘယ်ကောင်းကောင်းတက်ပြီးတော့သိချာပိတ်ထားရတယ်တစ်ကမ္ဘာလုံးမှာကမ္ဘာကျန်းမာရေးအဖွဲ့ကကမ်းမန်းထားတာတစ်နှစ်ကို ုတ်သက်စီကြောင့်အဆစ်ဖြစ်တဲ့ကုနာပေါင်း3000လောက်ရှိတယ်လို့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာလည်းတစ်စုံတရာတော့ဖြစ်နေမဲ့အနေထားရှိတာပေါ့
ဆက်ပါတယ်မှန်ပါတယ်
ဟုတ်ကဲ့ပိုးသက်စီကိုပေါ့နော်စကိုင်းတွေတဲ့နေရာမှာမတော်တဆဘလူနီးတွေနဲ့ကင်တွေလို့ရှိရင်ဘလောက်ပမာဏဖြစ်သွားလို့ရှိရင်ခုလိုမျိုးဒီစီလောက်တဲ့အထိအန္တရာယ်ရှိနိုင်တယ်
အဲ့ဒီပုဒ်သက်စီမှာထုတ်ပြီဆိုရဲက3ဘီလက္ခဏာလေးထားထားရတယ်ဗျာဟိုမှာ danger ပေါ့ဗျာအန္တရာယ်ရှိသည်ပေါ့ဗျာရိုးကောင်းလေးနဲ့ပြီးရနေပြီးလက်ခံရိုးလေးနှစ်ခုကိုချိန်ထားတယ် cross လေးလောက်ထားတာပေါ့ဗျာအဲ့ဒီလို danger sign ပါလို့ရှိရင်ဒီပုဒ်သက်စီထားတဲ့တစ်ဆက်နှစ်ဆက်ကနေပြီးတော့တစ်ဖက်ရေဆုံးတစ်စုံပမာဏကိုခန္ဓာလေးရောက်သွားရင်သိနိုင်တယ်နောက်ထပ် warning sign ပေါ့ဒါ3ဘီချက်ပေါ့အဲ့ဒီရောင်နဲ့ပြထားရမယ်အဲ့ဒါကလက်ဖက်ရည်စုံတစုံကနေပြီးတော့ခမင်းစာသပွဲစုံတစုံအထိတောက်ပြီလို့ရှိရင်တို့မကိုခန္ဓာလေးရောက်သွားခဲ့သေးရှိတော့သိစေနိုင်ရဲ့နောက်ဆုံးတစ်ချက်ကတော့ caution လို့ခေါ်တာပေါ့စင်ကျင်ရံပေါ့အဲ့ဒါကတော့တအောင်စာနေပြီးတော့တပိုက်ပေါ့နော်အဲ့ဒါပြဿနာရောက်သွားရင်တို့မကိုခန္ဓာလေးရောက်သွားရင်သိစေနိုင်ရဲ
့ဟုတ်ကဲ့ဆရာပိုးသက်စေတရားဒီနောက်ထပ်ရောအန္တရာယ်ပေးနိုင်တဲ့အနေအထားလည်းရှိသေးလား
ဆရာကိုခန္ဓာရဲ့ကြေရာပေါ့လေရေရာပေါ်မှာဆုတ်သွားတာလည်းရှိတယ်ပြဿနာထဲဝင်မှာမဟုတ်ဘူးလေရှူရှက်လိုက်လို့အသက်ရှူလမ်းကြောင်းလေးရောက်သွားတယ်အသက်ရှူလမ်းကြောင်းလေးပိတ်ဆို့ပြီးတော့အသက်ရှူမဝါနေဖြစ်လာတယ်တော့မျက်လုံးထဲဝင်နေမျက်လုံးထဲမှာဆားရည်ရောင်ကိုင်းလာတယ်မျက်လုံးကိုစားတယ်တက်တာချက်တာလည်းရှိရအဲ့တော့ခုနကိုခန္ဓာမှာအရေးပြားပေါ်မှာလက်ခံပေါ်မှာထိမိရဆိုလို့ရှိရင်လက်ခံကတက်လို့ထားလို့ရှိရင်တော့မျက်စိတွေကိုဝင်သွားလို့ရှိရင်လေးစားလောက်အမြင်ရှိနိုင်တယ်အဲ့ဒါနားတဲ့ဆို၅စားပေါ့လေအဲ့ဒီကနေမှကျွန်တော်ဘိုက်ကိုဆို၂စားပြီးတော့မှကျွန်တော်လိန်အင်ကပတ်ပတ်လေကိုဒီပုဒ်သက်စီတွေထိမိလို့ရှိရင်ဆက်နှစ်ဆလောက်ကိုခန္ဓာကနေဆုတ်သွားတယ်လို့ပြောတယ်။ပုဒ်သက်စီကိုနေ့စဉ်နေ့စဉ်ကင်တွေနေတဲ့လူတွေကချက်ချင်းအဆိတ်တင်တာမဖြစ်စီဘူးနဲ့နာတာရှိအဆိတ်တင်တာမျိုးဖြစ်တယ်။
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအဆိတ်တင်ပြီဆိုလို့ရှိရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လို့မလဲ
။ဒါကရုပ်တရက်ပါးစပ်ထဲဝင်သွားတယ်ဆိုရမှာလို့ဒါကလက်တလုံးကျွန်တော်အဆိတ်မိတာပေါ့။ဒါပြဿနာဝင်သွားလဲဆိုရင်ပိုက်အောင်မယ်ကောင်းမှုမယ်ကောင်းကြိုက်မယ်ပြုတ်မယ်အမ်းမယ်မျက်စုံနဲ့ဝင်နေဆိုရင်မျက်လုံးမှာတမြင်နေခါလေးဝေဝါးသွားမယ်ပြီးတော့အသက်ရှူလမ်းကြောင်းနဲ့ဆိုကုန်တာအသက်ရှူကျက်မယ်နောက်ဆုံးသတိလိမ့်တော်သွားမယ်ပေါ့ဒါတွေကရုပ်ဖြစ်ဖြစ်မျက်ရည်ကျတယ်ပြည်ရည်ကျတယ်ဆိုတာမျိုးတွေကစောင့်တော့တကယ်အင်းကြီးကျင်းသွားတာမျိုးတွေဒါကလက်တလောအစိတ်ကြီးတာအဲ့လိုမဟုတ်ဘဲနဲ့နေ့စဉ်ပုဒ်သက်စီကိုကန်တွယ်ရောင်းချနေတဲ့လူတွေဒီပုဒ်သက်စီနဲ့လိုက်ပြီးဖြန်းပြီးနဲ့အများလုံးလုပ်ပြနေတယ်အဲ့လူတွေကရေရှည်ပေါ့တစ်နှစ်မှာရက်100လောက်ဒီပုဒ်သက်စီနဲ့နေ့စဉ်ထိတွေ့နေမယ်ဆိုရင်တော့မှသူတို့ကနာတာရှိတယ်လို့အသိတဲ့လက္ခဏာတွေရနေတယ်အဲ့ဒါလူတွေမသိဘူးနာတာရှိအဲ့ဒါဘာတွေဖြစ်လာနိုင်လဲဆိုလို့ရှိရင်သူတို့ရဲ့မှတ်ဉာဏ်တွေမိလာတာမျိုးတွေနောက်တော့ lymphoma လို့ခေါ်တဲ့အခြေခံစာတွေဖြစ်လာတယ်လူကီးမီးယားလို့ခေါ်တဲ့သွေးကင်စာတွေဖြစ်နိုင်တယ်အဲ့ဒီလူတွေရဲ့မွေးလာတဲ့ကလေးတွေဟာမွေးရပါချုံရင်းချက်ကလေးတွေနဲ့ပါလာတယ်ကလေးအသေးလေးတွေမွေးလာရင်လည်းဖြစ်လာနိုင်တယ်ပေါ့အဲ့ဒီကနေပြီးတော့ကြောက်ကက်ကင်စာအုံနောက်ကင်စာကြည့်ကြကင်စာရင်သားကင်စာအဲ့လိုဖြစ်တာတွေအသေးပျက်စီးတာတွေကျွန်တော်တွေ့လာတယ်နောက်ဆုံးဘယ်လောက်ထိလဲဆိုရှင်စီးကျူရောဂါဖြစ်ဖို့တော့မှ12ဆပါတယ်လို့သူတွေကလည်းတွေ့ရှိလာတယ
်ဟုတ်ကဲ့ဆရာကာကွယ်နိုင်ဖို့ဆိုလို့ရှင်ဘယ်လိုအကျံပေးနိုင်လဲ
ကောင်းဆုံးကတော့ဘုဒ္ဓစီရဲ့အပေါ်မှာလေဘယ်တက်ထားတာပေါ့ကျွန်တော်ကြည့်ရမှာပေါ့နော်ဒီလေဘယ်ဟာ danger လားခုနဆိုတဲ့ warning လား caution လားပေါ့သူ့ရဲ့ဟိုလက္ခဏာလေးတွေရုပ်ကလေးပုံမှန်မူတည်ပြီးတော့အဲ့ဒါကိုကျွန်တော်ကြည့်ထားသိအေးကြည့်တယ်ပေါ့တော့ဒီဘုဒ္ဓစီကိုတူလောင်တာပေါ့ကင်တွေပြီးပြီးလက်ကံလေးကိုဒီမူလေးကိုအကောင်းကောင်းမဖုံးလိုက်ဘူးတခါကျစပွဲပေါ်တင်ထားလိုက်မယ်ခမင်းစားစပွဲပေါ်တင်ထားလိုက်မယ်တခါကျရင်စီဝါထားတဲ့ဆင်လေးပုံမှန်တင်ထားလိုက်မယ်အဲ့လိုမျိုးဆိုရင်တော့နောက်တစ်ခါပြန်တုံးတဲ့ခါမှာဒုက္ခရောက်ပြီတုံးလို့ရှိရင်ကိုမသိတဲ့အချိန်မှာဖုံးကပွင့်နေမယ်လွင့်နေမယ်ကလေးငယ်တဲကကင်တွေသွားမယ်ဆိုရင်ခုနပါးစပ်ထဲမဝင်တာမှလက်မှထိတယ်ဒါမှမဟုတ်ပုဒ်သက်စီကင်တွေမယ်ဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်ဒီလေရင်ကနေရာမှာကာဝယ်ထားပါအဲလက်မောင်းနေရာမျက်နှာနေရာဥကောင်းကုန်လက်တွေကိုလက်အိတ်တွေပါဆွပြီးတော့ကင်တွေရမယ်မျိုးတွေရှိပါတယ်တော့ပါအစိုးရကဥပဒေနဲ့ပေါ့နော်ဒီနေရာဟာပုဒ်သက်စီတွေထိနေတဲ့နေရာဖြစ်တယ်သွားတဲ့ခါမှာဘလူးဘလူးတတိထားတာပေါ့နောက်ခါဒီပုဒ်သက်စီကင်ထားတဲ့လက်ကိုသိချစေးရမယ်မစီးဘဲနဲ့အဲ့ဒီလက်ကနေပဲစစ်လီတောက်မယ်ဆိုကြပါစို့အစားတော့ကန်ဒီပုဒ်ဆရာနည်းနည်းဝင်သွားလိုက်မယ
်ဟုတ်ကဲ့ဆရာကလေးငယ်တွေဆိုရင်တို့ရဲ့ခန္ဓာကိုယ်ပမာဏကသေးငယ်တဲ့အတွက်ဒီပုဒ်ဆေးအစိမ့်နည်းနည်းထိုံနဲ့ကြီးကြီးမားမားဖြစ်နိုင်တဲ့အတွက်တို့အတွက်ကအကြံပေးနိုင်တာရှိလား
အကောင်းဆုံးကတော့လူကြီးတွေပုံမှာတောင်းအောင်ရှိကြပါတော့ခုတော့ကဆိုလို့ရှိရင်ပုဒ်ဆေးကိုကင်ထားတဲ့လက်နဲ့မိခင်ကလက်မစီးလိုက်ဘူးအဲ့ဒါကိုနှုတ်လှမ်းပြီးတော့ကလေးငယ်ကိုတက်လိုက်တယ်ဒီကလေးပမာဏသေးသေးလေးကဒီနှုတ်ဆုပ်ပြီးတော့ပြေးသွားလာမှုရှိကြပါတော့အဲ့တော့ကလေးတွေရဲ့အရေးပြားမျက်နှာပြင် area လည်းလူကြီးတဲ့အများကြီးနည်းတယ်အဲ့ဒီကကျွန်တော်ကကလေးကိုခြိလိုက်တာမှလိုက်တာကလေးကတော့ကိုယ်ခန္ဓာမှာထိသွားပြီပသက်တဲ့မွေမလေးဒီအစိတ်ကသူ့ကိုယ်ခန္ဓာမှာရှိနေတယ်အရေးပြားကနေစုံဝင်သွားမယ်နောက်ပိုင်းဒီလန်တာရှိအစိတ်တဲ့နဲ့ကလေးတွေကတက်ချာချက်တာတွေရှိတယ်အဲ့တော့ကလေးတငယ်တွေကိုမှားပြီးတော့ဒီပလင်းတွေကိုစေးပလင်းတို့အားစေးတို့ထင်မသွားအောင်လည်းကျွန်တော်ကတည်ထားဖို့ကြိုးတယ်ဒီစားပုဒ်သက်စီဆိုတာသူ့ရဲ့ပုဒ်သက်စီကွန်တိန်နာသူ့ဘူးထဲမှာပဲထားရတယ်တခြားဘူးတူဘူးတွေပြောင်းမထည့်အောင် ်အချို့ကနောက်တစ်ခုပဲပြန်ထည့်ချင်းရပဲနောက်တစ်နေရာမှာမလုံခြုံတော့ဘူးခလေးတွေသူတို့ဆေးပလင်းတွေပြောင်းထည့်တာမျိုးတွေဆေးပလင်းနဲ့အလားတန်ဆိုအစားတော့ရေခွက်နဲ့အလားတန်သူပဲခွက်တွေထဲမှာသွားထည့်တာသူတို့ရဲ့ခလေးတွေကရေခွက်အောင်မျိုးတောက်လိုက်တာမျိုးတွေလည်းဖြစ်နိုင်တာပေါ့အဲ့ဒီကကျွန်တော်ကအစိတ်မှန်လို့ကသိနေတယ်ဆိုလို့ရှိရင်ဒါတွေကိုခလေးတွေနဲ့ဝေဝေးထားဖို့လိုပါတယ
်ဟုတ်ကဲ့တကယ်လို့ဒီပုသက်ဆေးနဲ့အလားထင်မိတော့ဆွဲမိခဲ့တယ်ဆိုလို့ရှိရင်ကုသမှုအနေနဲ့ရော
ပုသက်ဆေးတစ်ခုနဲ့တစ်ခုအစိတ်သိမ့်ပုံရမတူဘူးဗျာဘာလို့လဲကြောက်အပုသက်ဆေးပုံမှာပူတည်ပြီးတော့ကျွန်တော်ကဆေးုံတင်ပြီးပူသားရတာအစာရင်ဆေးမယ်ဆိုရင်တော့ကျွန်တော်ပသက်ဆေးကိုပိုက်ကြီးထည့်ပြီးတော့ပရော်ကြီးနဲ့ထည့်ပြီးတော့အစာရင်ကိုဆေးပြရတာပေါ့ဆေးလိုက်နေပေါ့နော်အဲ့ဒါကချက်ချင်းလက်ငင်ဖြစ်တဲ့ဥစ္စာမျိုးကိုကျွန်တော်လုပ်လို့ရတယ်ကြာသွားမှအားဆုံးမရဘူးခုနသွေးထဲမှာအဆိပ်တက်နေပြီဆိုတော့ဒါကကျွန်တော်တော်တော်နဲ့မလွယ်နိုင်ပါဘူးလက်ရောက်ဒါကြီးခုနကကျွန်တော်တက်ကြောင်းနဲ့ဆေးအောင်နေတဲ့တကယ်ကိုမြို့နယ်ဆေးုံဆင်တာမဟုတ်ဘဲနဲ့ချုပ်နိုင်ငံတွေမှာဆိုရင် poison center ဆိုပြီးတော့ဖွင့်ထားတယ်အစိတ်ကိုကုသရတဲ့သက်သာလာလေးပေါ့ကျွန်တော်နိုင်ငံမှာတော့နေရာအနှံပြားကျွန်တော် poison center တွေမထောင်ပြနိုင်သေးဘူးရန်ကုန်နဲ့မန္တလေးပါတော့ရှိတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမအေကနာကိုနားဆင်ကြကြရတာဖြစ်ပါလေရှင် VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ခြေနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ခရီးရန်ဓမ္မအမှုတော်ဆောင်နှစ်ဦးဖြစ်တဲ့ဦးလမ်းကျော်ကံဆိုင်နဲ့ဦးဒွမ်တော်နောင်လတ်တို့နှစ်ဦးကိုတက်မတော်ကနေမူဆယ်မျိုးမှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ပြီးမတရားအသင်ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း KIA တက်မဟာ6တက်ရင်36နေကြီးမှာမြန်မာတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဆိုတာနဲ့ဒါမဲ့21ရာစုပင်လုံးကြီးလာကမှာဘုံသဘောတူညီချက်နဲ့တစုတစည်းရဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းအမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတရက်ကိုကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။တမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာတပ်မတော်ကနေဖမ်းဆီးထိန်သိမ်းခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကတင်းထောက်စီယာဦးလန်ကျော်ကံဆိုင်နဲ့ဦးဒွမ်တော်နောင်လတ်တို့နှစ်ဦးကိုတပ်မတော်ကနေမူဆယ်မြို့မှရဲစခန်းကိုဇန်နဝါရီလ24ရက်နေ့ကလွှဲပြောင်းပေးအပ်ခဲ့တယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူဒုရဲမူအင်းမြင့်ကအတည်ပြုပြောပါတယ်မူဆယ်မျိုးမှရဲစခန်းကိုရောက်ရှိလာတဲ့ဒင်းထောက်ဆီယာနှစ်ဦးကိုမတရားအသင်းဆက်သွယ်မှုပုံမှဆက်ခွန်တင်နဲ့တရားစွဲဖို့စီစဉ်နေတယ်လို့ဒုရဲမူအင်းမြင့်ကဆိုပါတယ်ဒင်းထောက်ဆီယာနှစ်ဦးအမှုကနေလွတ်မြောက်ရေးအတွက်ကချင်ရှိနေများကွန်ရက်တို့နဲ့ဆက်သွယ်ပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အထွေထွေတွင်ရေးမှူးချုပ်ဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ်တင်ထောက်ဆရာနှစ်ဦးဟာပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ညမှာပျောက်ဆုံးသွားခဲ့ပြီးဇန်နဝါရီလ19ရက်နေ့မှာမှတက်မတော်ကနေဖမ်းဆီးထားကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်း KIA တပ်မ6လက်အောက်ခံတိုင်ရင်36နေမြေမှာမြန်မာတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA ကြားတင်းမာမှုတွေဆက်လက်ဖြစ်ပွားနေပြီးဇန်နဝါရီလ24ရက်နေ့ထိတိုက်ပွဲတွေဖြစ်ပွားနေစေလို့တက်မ6အရာရှိသူကအတည်ပြုပြောခဲ့ပါတယ်။ဒါပြင်ကချင်ပြည်နယ်မိုးကောင်းဖားကလန်ကမိုင်းမြို့နီးနတ်စင်အင်ဖျားတောင်မှာကောင်ရီချောင်းဘက်ကတက်လာတဲ့တပ်မတော်ခလရ26သစ်စစ်ကြောင်းနဲ့ GNA တပ်မဟာနှစ်တိုင်ရင်6တပ်ဖွဲ့တွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်တေဆုံးမှုကတော့အသေးမပြုနိုင်သေးပါဘူး။ဒီဘက်သွင်းမှာလက်နက်ကြီးတွေတင်ဆောင်လာတဲ့တပ်မတော်စစ်ကားတွေတရာထက်မနည်းမြစ်ကြီးနားမြို့ကနေပူတာအုပ်ဘက်ကိုတက်သွားတာကိုဒေသခံတွေကတွေ့ရှိခဲ့ပြီးစစ်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ပူတာအုပ်ခရိုင်ကကရိုင်အိုတပ်မဟာတစ်ကိုစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့လည်းဒေသခံစစ်ရေးလှိလာသူတွေကပြောပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးစကော့မာရီယယ်ဟာသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်ဇန်နဝါရီလ23ရက်နေ့ကချင်းပြည်နယ်ကိုတွားရောက်ခဲ့ပြီးချင်းလူငယ်တွေပြပကိုပညာတော်သင်ဆေလွတ်နိုင်ရေးအပါအဝင်ချင်းပြည်နယ်ရဲ့လိုအပ်ချက်များကူညီဆောင်ရွက်ပေးနိုင်ရေးအတွက်ချင်းပြည်နယ်အစိုးရနဲ့ဆွေးနွေးခဲ့ကြပါတယ် ချင်းပြည်နယ်အတွင်းအသေးစားအလတ်စားလုပ်ငန်းခရီးသွားလုပ်ငန်းစိုက်ပျိုးမွေးမြူရေးလုပ်ငန်းဖွံ့ဖြိုးလာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်လာရေးဤပညာနဲ့အရင်းအနှီးတွေပုံမရရှိနိုင်ရေးအတွက်အမေရိကန်နိုင်ငံကနေကူညီဆောင်ရွက်ပေးနိုင်ရေးတို့ကိုရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးဆလိုင်းအိုက်ဆက်ခင်ကပြောပါတယ်တပ်အမတ်ကြီးဟာချင်းအမျိုးသားတပ်ဦး CNF အပါအဝင်ဟာခါမျိုးအခြေဆိုင်ချင်းမီဒီယာကွန်ရက်အဖွဲ့ချင်းပြည်နယ်ငင်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအရက်ဖက်လူမှုအဖွဲ့စည်းတွေနဲ့လည်းတွေ့ဆုံပြီးဒေသတွင်းလိုအပ်ချက်တွေကိုဆွေးနွေးတင်ပြခဲ့ပါတယ်
။ကရင်ပြည်နယ်ဒေသဆက်တစ်ခုကကိုယ်စားလှယ်တွေပါဝင်တဲ့ကရင်လူမျိုးတွေရဲ့လူမျိုးလမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖမ်းအမျိုးမှာဇန်နဝါရီလ18ရက်နေ့ကနေစတင်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးမြေယာနဲ့တရားစာသားပိုင်ဆိုင်ခွင့်အချက်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်စောထွန်းအောင်မြင့်ကပြောပါရယ်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကရင်ကိုဗန်မြို့မှာကျင်းပခဲ့ပြီးဒေတာလိုက်ဆွေးနွေးပွဲကိုတော့တနင်္လာနေ့တိုင်းမှာကျင်းပခဲ့တယ်လို့အကြောင်းအရာလိုက်ကိုတော့နေပြည်တော်မှာဆက်လက်ကျင်းပသွားမှာဖြစ်ပါရယ်ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်လက်နက်ကိုင်ဖွဲ့စည်းတွေကရင်နိုင်ငံရေးပါတီတွေကရင်လူထုအခြေပြုအဖွဲ့အစည်းတွေပြင်ကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေမြန်မာငင်းချမ်းရေးကော်မရှင်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါရယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့တမိုင်းဝင်ရခိုင်မဟာမြတ်မြို့နီဖရားကဆလွယ်တော်ကိုပယ်ဖြုတ်ပြီးရှေးမူအတိုင်းထားရှိဖို့အတွက်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကိုရခိုင်ပြည်နယ်ကဆရာတော်ကြီးတွေကသဘောတူလိုက်ကြပြီးဖြစ်ပါတယ်ဒီလ23ရက်နေ့ကမဟာမုနိရှင်ပြည်တော်မှာပြုလုပ်တဲ့ဆရာတော်ကြီးတွေ၊ဖျားဂောပကတွေနဲ့မြို့ခံတွေကျင်းပတဲ့အစည်းအဝေးမှာအခုလိုဆရာတော်ကြီးတွေသဘောတူလိုက်တာပါ။စင်တူတော်ကိုရှေ့မူမပြတ်ဖူးမြော်ခွင့်ရဖို့အတွက်ရုတ်ထုတော်မှာရွှေမကတ်ဖို့နဲ့ကတ်ထားတဲ့ရွှေတွေကိုခွာယူဖို့အတွက်တောက်တော်မြို့ခံတွေအပါအဝင်အခြားမြို့ကရခိုင်ပြည်သူတွေဇန်နဝါရီလ18ရက်နေ့ကအစည်းအဝေးတစ်ခုပြုလုပ်တောင်းဆိုခဲ့ကြပါတယ်။
မွန်ပြည်နယ်ကနေထွက်ရှိလာတဲ့စားတွေဟာအရေးသေးပိုင်းအားနည်းမှုရှိနေတဲ့အတွက်ထိုင်းနိုင်ငံကနေဝင်လာတဲ့စားနဲ့ပြိုင်လို့မရတယ်လို့ငပိငချောင်းလုတ်ကိုင်းတဲ့ဒေသမှာဒါဈေးကွက်ရှိလို့စားလုပ်ငန်းလုတ်ကိုင်းသူတွေအတွက်စိုးရိမ်ရမယ့်အခြေအနေမှာရှိနေပါတယ်။မွန်ပြည်နယ်ကထွက်ရှိတဲ့စားတွေကိုမန္တလေးဗိတ်သွယ်ဗတ္တိတာတင်ပို့ပြီးစားသပိတ်တာကိုပုံမှန်ဈေးနှုန်း60ကနေ90ကျပ်နှုန်းသာရှိကြောင်းမွန်ပြည်နယ်စားလုပ်ငန်းရှင်အသင်းသွင်းမှုနာဟုကဆိုပါတယ်။ပြည်ကတဲ့2016ခုနှစ်ကမွန်ပြည်နယ်စားကွင်းဧကပေါင်း 3,000 နီးပါးရှိပြီးစားထွက်နှုန်းမက်ထရစ်တန်ချင်း 3,500 ကျော်ရှိကြောင်းမွန်ပြည်နယ်အစိုးရဘက်ကနေသိရပါဗ
ျ။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပသွားမယ့်20ရာစုပင်လယ်နီလာခံဒုတိယအကြိမ်မှာဘုံသဘောတူညီချက်နဲ့တစုတစည်းတဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးအကျိုးဆွေးနွေးပွဲတရက်ကိုတောင်ကြီးမြို့မှာဇန်နဝါရီလ23ရက်နေ့ကနေ5ရက်တိုင်တိုင်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်တဲ့သူတွေအနေနဲ့20ရာစုပင်လုံညီလာခံမှာဘာကိုမျှော်လင့်နေကြပါသလဲ။ဒီအကြောင်းတွေကိုတော့နမ်ဟောမ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့တဲ့ရှမ်းအမျိုးသားစစ်နိုင်ငံရေးအကျိုးဆွေးနွေးပွဲမှာရှမ်းနိုင်ငံရေးပါတီတွေ၊ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေ၊ရှမ်းလူမှုအသင်းအဖွဲ့တွေစုစုပေါင်း900ခန့်တက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ပူးပေါင်းဆောင်ရွက်ရေးအသင်း TYN ခေါင်းဆောင်ဇိုင်းနော်စင်ကတော့ပြည်ထောင်စုမှာတန်းလူညီမျှမှုရှမ်းပြည်တိုင်းရင်းသားလူမျိုးစုကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလည်းဦးစားပေးဖြေရှင်းသင့်တယ်လို့ပြောပါတယ်
။နိုင်ငံရေးပိုင်းမှာကျွန်တော်တို့မျှော်လင့်နေတဲ့ပုံစံကတော့တန်းတူညီမျှမှုအပြည့်အဝအာမခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုပုံစံအစ်စ်အမှန်ကိုကျွန်တော်တို့ဖြည့်ဆည်ချင်ပါတယ်။အဲ့လက်တော်အရေးကြီးဆုံးကကျွန်တော်တို့ပြည်ထောင်စုအဆင့်မှာရောပြည်နယ်အတွင်းကတိုင်းရင်းသားရဲ့အချင်းချင်းမှာရောယုံကြည်မှုတွေအတော်အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါကိုကျွန်တော်တို့လူကြီးတွေကဘယ်လိုပြန်တည်ဆောက်ယူမလဲဆိုတာကျွန်တော်တို့လူငယ်တွေနဲ့တော့ဒါကိုစောင့်ကြည့်နေတယ်ပေါ့ဗျာ။
ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ CSSU အထွေထွေအသွင်းရင်းမှုစံညွန့်လွင်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိပြီးဖက်ဒရယ်တိုင်းပြည်တည်ဆောက်နိုင်ဖို့နှစ်ဖက်စလုံးအလျှော့ပေးဆွေးနွေးသွားဖို့လိုတယ်လို့ပြောပါတယ်
။ဒါကဆွေးနွေးပြီးတော့နှစ်ဖက်အလျှော့ပေးလို့မျိုးကြာမှာတယ်။နိုင်ငံရေးမှာရှမ်းပြည်သားတွေကစစ်ပြည်ငြိမ်းချမ်းရေးရဖို့လိုအပ်တယ်။နောက်ပြီးတော့နိုင်ငံရေးအတန်းတူညီညွတ်ချက်တွေလိုအပ်တယ်။
တိုင်းပြည်တစ်ခုမှာလူထုရဲ့စန္ဒမပါရင်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့လဲရှမ်းပြည်လူမှုအသင်းအဖွဲ့များအရေးတက်ကြွလှုပ်ရှားနေသူစိုက်အောင်မြင့်ဦးကပြောပါတယ်
ဒီအုပ်ချုပ်တဲ့အစိုးရလည်းဒီလိုရေလိုအပ်ချက်တွေပေါ့နော်ဟိုလေးလေးနဲ့ထားပြီးတော့ပြုပြင်သွားမယ်ဆိုရင်အာလမ်းလာကောင်းတဲ့ကျွန်တော်တို့ပြုပြင်ပြောင်းလဲတဲ့တခုလို့ကျွန်တော်တို့မြင်တယ်
တောင်ကြီးမြို့မှာပြုတ်လုနေတဲ့ရှမ်းအမျိုးသားဆင့်နိုင်ငံရေးအကျိုးအလုံယုံဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလုံခြုံရေးဖက်ဒရယ်ပြည်ထောင်စုအကြောင်းမြေယာပိုင်ဆိုင်မှုစတဲ့အကြောင်းတွေကိုတောင်ကြီးမြို့ဟိုတယ်ကြီး၅ခုမှာခေါင်းစဉ်လိုက်ပဲပြီးတော့ကျင်းပနေတာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်အခြေစားရခိုင်တိုင်းဒေသမျိုးနွယ်စုပါတီ၄ခုနဲ့ရခိုင်မျိုးချစ်ပါတီ ANPP တို့ပူးပေါင်းပြီးတော့စီလုံးညီညွတ်တော်ရခိုင်ပြည်နယ်တိုင်းဒေသမျိုးနွယ်စုများမဟာမိတ်အဖွဲ့ကိုမကြသေးမီကစစ်တွေမြို့မှာဖွဲ့စည်းခဲ့ကြပါတယ်ရခိုင်တိုင်းဒေသပါတီတွေစုပေါင်းပြီး2020ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်အခြေစားရခိုင်တိုင်းရင်းသားပါတီတွေစုပေါင်းပြီးမဟာမိတ်ဖွဲ့စည်းရတဲ့အကြောင်းကိုဒိုင်နာမျိုးသားပါတီဥက္ကဋ္ဌဦးအောင်ကျော်စွာကအခုလိုပြောပါတယ
်ကိုကျမကိုခန္ဒီရရေးကိုကတည်ဆောက်သွားဖို့တက်ပေါ်လေကျွန်တော်ရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအားလုံးရခိုင်ရောခမည်းရောမြို့ရောတိုင်းရင်းရောပေါ့လေကျွန်တော်ဒီအရေးအဆက်ဆက်ကကြားတော့ပါတယ်ဆိုတော့ကျွန်တော်ဒီအရေးမရှိခင်ကြောင့်ပေါ့နော်ချူချူစီစီနဲ့ဖြစ်အောင်ဆွေးနွေးပြီးတော့လုပ်တာပါခင်ဗျာ
စီလုံးညီညွတ်သောရခိုင်ပြည်နေတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကိုရခိုင်မျိုးဆိုင်ပါတီမြို့အမျိုးသားဒီမိုကရေစီပါတီဒိုင်နာလူမျိုးများတော်တားရဲ့ပါတီခမည်းမျိုးသားဖွံ့ဖြိုးတော်တားရဲ့ပါတီမြို့တိုင်းရင်းသားပါတီတွေကိုစုပေါင်းပြီးဒီလ16ရက်နေ့ကဖွဲ့စည်းခဲ့တာပါအခုဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့အနေနဲ့လာမည့်မဲလမှာညီလာခံတစ်ခုကျင်းပပြီး2020ခုနှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်သွားမယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝင်းထင်းကအခုလိုပြောပါတယ
်မတ်လမှာကျွန်တော်တို့ညီလာခံစုပေါင်းဖို့တစ်ခုကြီးရထားပါတယ်တော့2020ရွေးကောက်ပွဲမှာဒီပါတီစောင်းပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဝင်ဖို့အစီအစဉ်များကောင်းလေဖြစ်နိုင်ပါတယ်ကျွန်တော်တို့ကုပေါင်းပြီးတော့ဝင်ဖို့စီစဉ်ရဖို့လဲကျွန်တော်တို့ရင်းဆွဲတော့မှာဖြစ်ပါတယ်ခင်ဗျာ
မဟာမိတ်ဖွေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့စိုက်မှန်ပြီးသဖို့တရားပြေဝတဲ့လူမျိုးကိုအခြေခံသောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ပြည်တော်ညှိချင်းရေးဖော်ဆောင်ရမှာတိုင်းရင်းသားလမ်းနက်ကဲအဖွဲ့အစည်းများနိုင်ငံရေးပါတီများအားလုံးနဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေတရောက်ဆွေးနွေးခွန်ရဖို့လဲတိုက်တွန်းထားပါတယ်
အခုဆက်ပြီးသတင်းချင်းဆက်ကိုနားဆင်ကြရမှာပါရှင်
။မြန်မာတပ်မတော်ကနေဖမ်းဆီးထိန်းသိမ်းခဲ့တဲ့ရှမ်းပြည်နယ်မွန်ဂိုဒေသကကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ကတင်းထောက်ဆီယာဦးလန်းကျော်ကမ်ဆိုင်နဲ့ဦးဒွမ်ဒေါ်နောင်လာတို့ဦးကိုတပ်မတော်ကနေမူဆယ်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ပြီးမတရားအသင်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ခြေဆိုင်တရင်သတင်းတော့တွေစုစည်းတင်ဆက်ပေးနေတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တော်တော်ရှင်များရှင်အနေနဲ့အရသာဆိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအခွင့်အရေးလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါရယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးသလဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အခွင့်အရေးလိုက်စားမှုပြဿနာကိုတိုက်ဖြတ်ရေးမှာဘာတွေလှုပ်ဖို့လိုနေသေးတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။VOA ကနေတောက်ကြနေမနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဇန်နဝါရီလ7ရက်နေ့ကအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံမကြီးစကော့မာစီယာက2018ခုနှစ်တစ်ကိုကြိုဆိုရင်းအမေရိကန်ပြည်ထောင်စုနဲ့ မိတ်ဆွေမြန်မာနိုင်ငံကစိုက်ပျိုးရေးကဏ္ဍတွေမှာလုကင်နေကြသူတွေကိုသူ့ရဲ့ရန်ကုန်နေအိမ်မှာဖိတ်ကြားပြီးနှစ်နိုင်ငံပူးတွဲလှုပ်ဆောင်နေမှုကြောင့်ရလာတဲ့အောင်မြင်မှုတွေအတွက်ဂုဏ်ပြုခဲ့ပါတယ်။တက်ရောက်လာတဲ့ပုဂ္ဂိုလ်90ကျော်ဟာမြန်မာအစိုးရနဲ့စီးပွားရေးကဏ္ဍတွေကကိုယ်စားလှယ်တွေဖြစ်ပါတယ်။အဲဒီမှာအမြဲတမ်းအတွင်းဝင်ဒေါက်တာတင်ထွတ်စိုက်ပျိုးရေးဝန်ကြီးဌာနဒုတိယညွှန်ချုပ်ဦးကျော်ဆွေလင်းနဲ့စိုက်ပျိုးရေးငွေမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုတိယညွှန်မှုဒေါ်ကြည်ကြည်ဝင်းစီးပွားရေးနဲ့ကုသန်းရောင်းဝယ်ဝန်ကြီးဌာနညွှန်ကြားမှုဦးအောင်မင်းတိုက်တို့နဲ့အတူမြန်မာကောက်နှံတင်ပို့မှုလုပ်ငန်းနဲ့မုတ်ဖုတ်လုပ်ငန်းတွေမြန်မာကော်ဖီအသင်းကကိုယ်စားလှယ်တွေအပြင်အမေရိကန်ပြည်ထောင်စုကWheat Associates နဲ့ Winlock International အဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ကြပါလေ။ American ပြည်ထောင်စုကဂျုံထွက်ပစ္စည်းတွေနဲ့လှုပ်ထားတဲ့ထောက်ကုံအများပြားပါဝင်တဲ့မြန်မာနိုင်ငံတွင်ထုတ်ပို့တဲ့ကုန်ပစ္စည်းတွေရောင်းချမှုဟာ2011ခုနှစ်မှာဒေါ်လာ184သန်းဘူးလောက်ရှိခဲ့ပြီး2016ခုနှစ်မှာတော့282သန်းဘူးလောက်ထိအယောင်ရတိုးလာတာပါ။အလားတူပဲအမေရိကန်ရဲ့မြန်မာနိုင်ငံကိုဂျုံတင်သွင်းမှုဟာ2016ခုနှစ်မှာဒေါ်လာ4သန်းဘူးလောက်ထိတိုးလာခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံကော်ဖီအသင်းကလည်းအမေရိကန်နဲ့ဥရောပကို2016ခုနှစ်အတွင်းတန်ချိန်54မက်ထရစ်တန်တင်သွင်းခဲ့တာဖြစ်ပြီးအခု2018ခုနှစ်မှာတော့မက်ထရစ်တန်ချိန်80တိုးပြီးတင်သွင်းဖို့စီစဉ်ထားပါတယ်။ Windrock International အဖွဲ့ပံ့ပိုးမှုနဲ့အတူ USAID ရဲ့ Farmer to Farmer လယ်သမားကနေလယ်သမားစီတို့အစီအစဉ်နဲ့VCRD ကျေတော်ဖွံ့ဖြိုးရေးဆိုင်ရာ value change လှုပ်ဆောင်မှုတွေကိုလှုပ်ဆောင်ရမှာလူလူကနေလူလူစီအထောက်ကူပေးတဲ့အနေနဲ့ချင်းကပ်လှုပ်ဆောင်ခဲ့ရကနေမြန်မာနိုင်ငံဟာ2016ခုနှစ်မှာ American ပြည်ထောင်စုရဲ့ဈေးကွက်ထက်မှာပါဝင်လှုပ်ရှားလာတာဖြစ်ပါတယ်။အခုဆိုရင် coffee စိုက်ပျိုးတဲ့ဒေသတစ်ခုအနေနဲ့ကမ္ဘာမြေပေါ်မှာအခိုင်အမာပေါ်ထွန်းလာပြီဖြစ်ပါတယ်။စိုက်ပျိုးရေးကဏ္ဍကအောင်မြင်မှုတွေကိုကြည့်ရင်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်လက်ထိတွေ့ဆက်ဆံမှုဟာနှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းတာကိုပြသနေတာပါ။ American မြန်မာစီးပွားရေးဆက်ဆံမှုပုံမနဲ့ဆိုင်လာတာကနေတဆင့် American ကဂျုံလိုအဆင့်မြင့်ထွက်ကုန်တွေကိုတုံးပြီးမြန်မာနိုင်ငံရဲ့မုတ်ဖုတ်လုပ်ငန်းနဲ့အမှုန့်ကျိတ်လုပ်ငန်းတွေတိုးချက်လာတာတွေ့ရတယ်လို့တမ်မဂျီစကော့မာစီယကပြောပါတယ်။အခုလိုနှစ်နိုင်ငံမဟာမိတ်ဖြစ်မှုကနေကဖေးဆိုင်တွေနဲ့မုတ်ဖုတ်လုပ်ငန်းတွေတိုးတက်လာပြီးနိုင်ငံတွင်းကစားသုံးသူတွေလည်းချမ်းချမ်းသာသာခံစားသုံးဆွဲလာနိုင်တာမကဘဲထုတ်လုပ်တဲ့ကုမ္ပဏီတွေပိုများလာပြီးအဖိုးတန်ထွက်ကုန်တွေပိုးပြီးရလာတယ်လို့လက်ကားဆိုင်ကြီးတွေမှလည်းစားသုံးသူတွေစိတ်ကြိုက်ရွေးချယ်စရာတွေပိုးပြီးများလာတယ်လို့ပြောပါတယ်။ဒါအပြင်မြန်မာကော်ဖီကိုကမ္ဘာ့ကျန်းမာရေးတွေကိုပါတင်ပို့နိုင်မှုအတွက် USH ကမြန်မာနိုင်ငံကအသေးစား coffee site တောင်းသူတွေနဲ့တခြားစိုက်ပျိုးရေးလုပ်ငန်းရှင်ကလေးတွေလုပ်ငန်းတွေပုံမှန်ကောင်းမွန်ခိုင်မာလာစေဖို့အတွက်လက်တွဲလှုပ်ဆောင်နေတာဖြစ်ပြီးတကယ်လို့ဒီလုပ်ငန်းဆက်လက်တိုးတက်လာတာနဲ့အမျှဒါဟာစီးပွားရေးမှာအပြုသဘောတွေ့လာနိုင်တယ်လို့အလုတ်ကိုင်းခွန်းလန်းတွေပုံမှန်ဖန်တီးနိုင်မယ်အပြင်လူတိုင်းအတွက်ဝင်ငွေပိုတိုးလာစေမှာဖြစ်ပါတယ်လို့လည်းတမ်မကြီးမာစီယာကပြောကြားခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သတင်းရှင်တို့ခုနားဆင်ကြကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့ VOA website မှာလည်းပြန်လည်နားဆင်လို့ရပါတယ်ရှင်။အခုကျန်နေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်တက်လာပြီးရက်ပိုင်းအတွင်းမှာပဲမက္ကဆီကိုနိုင်ငံနဲ့ဆက်ဆံရေးအဆင်မပြေဖြစ်စေခဲ့တဲ့နယ်စပ်တိုင်းတိဆောက်ရေးအတွက်ကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကတင်သွင်းကုန်တွေပေါ်မှာအခွန်ငွေ20ရာခိုင်နှုန်းကောက်ခံမှုအတွက်သမ္မတထရမ့်ကလှုံ့ဆော်မှာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရကပြောပါတယ်အခုလိုအခွန်တိုးပြီးကောက်ခံလိုက်ရင်တစ်နှစ်ကိုဒေါ်လာ10ဘီလီယံရမှာမို့ဒတိုင်းအတွက်ကုန်ကျငွေရနိုင်မယ်လို့အင်ဗျူပြောခွင့်ရရှောင်းစပိုက်ဆာကချက်တဲ့ပရင်းတွေမှာသတင်းတောက်တွေကိုပြောကြားခဲ့တာပါEU ဥရောပတမကတဲ့ကနေဗြိတိန်နိုင်ငံထွက်ဖို့အတွက်တရားဝင်လုပ်ငန်းတွေစတင်နိုင်မဲ့ဥပဒေချမ်းကိုဗြိတိန်အစိုးရကချက်သပရင်းနေမှာထုတ်ပြန်လိုက်ပါတယ်ဒီဥပဒေချမ်းနဲ့ပတ်သက်ပြီးပါလီမန်မှာရှေ့သတင်းပတ်အခြေတင်ဆွေးနွေးကြမှာမို့ဥပဒေချမ်းကိုကြေလျောင်ဖတ်ဖို့အတွက်အချင်းကသတင်းနှစ်ပတ်တောင်မရဘူးလို့အတိုက်ခံပါတီကဒေါသနဲ့တုံ့ပြန်ပါတယ် EU ကနေဗြိတိန်ထွက်မှာကိုစတင်နေကြသူတွေကိုဝန်ကြီးချုပ်ထရီဆာမေးအစိုးရကအချင်းတမင်အလုံးလောက်မပေးဘူးလို့ဝေဖန်ကြပါတယ်လူသားတွေကိုကူးဆက်တဲ့ယောဂပိုးတွင်ချက်ချင်းသတင်းပို့ပို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာနိုင်ငံတွေကိုတိုက်တွန်းပြီးတဲ့နောက်မှာပဲတရုတ်နိုင်ငံကသူတို့နိုင်ငံမှာချက်ငယ်တက်ကွေးယောဂနဲ့တည်ဆုံးသူ9ယောက်ရှိပြီလို့ပြောပါတယ်လူသားမျိုးနွယ်တွေကိုချင်းချောက်နေတဲ့အန္တရာယ်ကြောင့်ကမ္ဘာကြီးပြတ်မဲ့ည12နာရီအချိန်နီးကပ်လာနေပြီဆိုတော့သတိပေးပြထားတဲ့နိုင်တဲ့အချိန်ကိုသိပ္ပံပညာရှင်တွေကစက္ကန့်30တိုးလိုက်ပါတယ်
တင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ကျမကတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.